Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ6ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကားပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွှင့်စီစဉ်တွေကိုတော့ Lightometer 32 kHz 9383နဲ့9383 Lightometer 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမော်ပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဒေါ်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတဲ့အာဂရိမှု6မှုအယူခံကိုစစ်ကောင်စီတရားရုံးကပယ်ချလိုက်ပါတယ်။နိုဘယ်ညဉ့်ဉာဏ်ရေးဆုအတွက်ထောင်ချနေတဲ့အီရန်နိုင်ငံသူရရှိသွားပါတယ်။ထိုင်းနိုင်ငံမှာ36ရောက်တည်ဆုံခဲ့တဲ့ကလေးတိန်ကြောင့်ပြစ်ခတ်မှုတစ်နှစ်ပြည့်အခါနာကျင်းပပါတယ်ဒီသတင်းနဲ့အပါအဝင်တခြားထိတန်းရောက်သတင်းတွေကိုမဆုမွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညမှာတင်ဆက်ပေးမယ့်နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့နေပြည်တော်အချင်းနောက်မှာအကျဉ်းချခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အမှုတွေကအာဂရိလိုက်စားမှုအမှု6မှုအယူခံနိုင်ငံတော်တရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်ကြားပြည်နယ်ကရင်နီဖရူဆိုမြို့ထဲမှာတော့ကျေးရွာရှိရွာထက်မင်းကထောင်ချီတဲ့ဒေသခံပြည်သူတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ထဲမှာတော့ကချင်လူမျိုးရေးတပ် KIA ကအတင်းကျပ်စစ်သားစုဆောင်နေတဲ့အတွက်လူငယ်တွေနဲ့ပြည်သူတွေစိုးရိမ်ထိတ်လန့်နေကြရပါတယ်တဲ့ဒီပေါ်မှာကချင် KIA ဘက်ကဘယ်လိုတုံ့ပြန်ပါသလဲ။
အမှန်တကယ်ရှိတာကတော့ကျွန်တော်တို့ကချင်လူမျိုးစုတရားလည်းပဲခေါ်ရတော့မလာဘူးဖြစ်နေတာအဲ့ဒါမျိုးတွေလည်းရှိတယ်ဆိုတော့ရှေ့တန်းကမြေပေါ်တရားတော့မရရအောင်ဆိုပြီးမှလိုက်ဖမ်းတယ်လည်းရှိကောင်းရှိနိုင်တာပေါ့
KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူပါရှင်ဒီသတင်းအပြည့်စုံနဲ့အတူရခိုင်ဘက်ကလုံခြုံရေးအခြေအနေကိုလည်းတင်ပြပေးမှာပါအခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့ပြောပြပေးပါမယ်ရှင်
နေပြည်တော်အကျဉ်းထောင်မှာဖမ်းဆီးထောင်ချခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုတွေထဲကအာဂရိမှု6မှုကိုစစ်ကောင်စီအထူးတရားရုံးကဒီကနေ့အောက်တိုဘာ6ရက်နေ့မှာပယ်ချလိုက်ပါတယ်။ဒါပေမဲ့ဥပဒေကြောင်းအရနောက်ဆုံးအဆင့်ဖြစ်တဲ့တရားသူကြီးချုပ်အထိအယူခံတင်မှုဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြင်ဆင်နေကြောင်းဒီအမှုနဲ့နှိစက်သူတွေကပြောပါတယ်။အခုအယူခံဝင်ခဲ့တဲ့အာဂရိမှု6မှုဟာနေပြည်တော်နဲ့ရန်ကုန်မှာဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်မြင်းနေရာဝယ်ယူမှုအဆောက်အုံစားလို့ရမှာအဂရိလိုက်စားမှုစစ်ကောင်စီကဆွဆွဲပြီးအမိန့်ချမှတ်ထားတဲ့အဂရိမှု၄မှုနဲ့စီးပွားရေးလုပ်ငန်းရှင်မောင်ဝိုက်ထံကနေအမေရိကန်ဒေါ်လာတွေလက်ပေးလိုက်ယူလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမိန့်ချမှတ်ထားတဲ့အဂရိမှု၄မှုစုစုပေါင်း6မှုအတွက်ပယ်ချလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့လပိုင်းကလည်းဒေါ်ဆန်းစုကြည်ကိုနိုင်ငံတော်အကြီးအကျယ်ပြစ်ဆင်မှု905ခကွေးတမှုတဘာဝဘေးစီမံခန့်ခွဲမှု၄မှုစကားပြောဆက်လက်ဝတ်ထားရှိတာကြောင့်ဆက်သွယ်ရေးနဲ့ပို့ဆောင်ပုတ်ကုံတွင်းကုံအမှုနှမှုစုစုပေါင်း၅မှုတို့အတွက်အပြစ်မရှိကြောင်းအယူခံကိုစစ်ကောင်စီအထူးတရားရုံးကပယ်ချခဲ့ပြီးဖြစ်ပါတယ်။အဲ့ဒီအမှုတွေကိုလည်းတရားသူကြီးချုပ်စီကိုတင်ဆင်ချက်တင်နိုင်မှုလှုပ်သွားမယ်လှုပ်သွားပွဲရှိတယ်လို့ဒီအမှုနဲ့နှိစက်သူတွေကပြောပါတယ်ခင်ဗျာ။
ဖောက်ပြန်ပြောင်းလဲနေတဲ့ရာသီဥတုကြောင့်လွန်ခဲ့တဲ့6နှစ်အတွင်းနိုင်ငံပေါင်း44နိုင်ငံကကလေးငယ်ပေါင်း43တန်းကျော်ဟာအိုးပြစ်အိမ်ပြစ်အခြေအနေရောက်ခဲ့ကြတာမှာတော့အရှိအာရှနဲ့ပစ္စည်းပိတ်ဒေသကအဆိုးဆုံးဖြစ်ပါတယ်လို့ UNICEF အဖွဲ့ကပြောကြားလိုက်ပါတယ်။ကလေးသင်ငယ်များစောင့်ရှောက်ရေးရန်မုံငွေအဖွဲ့ UNICEF ကဒီကနေ့အောက်တိုဘာလ6ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာအရတနည်းကိုကလေးငယ်ပေါင်း 2,000 လောက်ဟာတဘာဝဘေးဒဏ်ကိုခံနေကြရတယ်။ကလေးငယ်တွေနေရက်ကိုလုံးဝစွန့်ခွာဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ကြရတဲ့အထက်မှာတော့တရုတ်နဲ့ဖိလစ်ပိုင်နိုင်ငံတွေကအဆိုးဆုံးဖြစ်ပါတယ်လို့ UNICEF ရဲ့အစီရင်ခံစာမှာထောက်ပြပါတယ်။နိုင်ငံတစ်ခုချင်းစီအတွက်တရားအသေးစိတ်ဖော်ပြထားတာမရှိပေမဲ့လည်းအစီရင်ခံစာပါတဘာဝဘေးဒဏ်ခံရတဲ့မြေပုံအညွန့်ကိန်းအရာမြန်မာနိုင်ငံဟာလည်းအဆိုးဝါးဆုံးခံရတဲ့နိုင်ငံတစ်ခုထဲမှာပါဝင်ပါတယ်။ရှောင်လွဲလို့မရတဲ့အခြေအနေတွေကြောင့်ထွက်ပြေးခဲ့ကြရတဲ့ကလေးငယ်တွေဟာဘရော့အိမ်ပြန်နိုင်မလဲ၊ကျောင်းဘရော့ပြန်တက်နိုင်မလဲ၊နောက်ထပ်ပုန်းရှောင်နေကြရအောင်မလားဆိုတဲ့စိုးရင်ကြောက်ကြမှုတွေနဲ့စိတ်ဆင်းရဲမှုတွေကြုံနေရတယ်လို့ UNICEF ရဲ့အမှုဆောင်ဒါရိုက်တာကက်သရင်းရက်ဆယ်ကပြောပါတယ်။2016ခုနှစ်ကနေ2021ခုနှစ်ကြာဖြစ်ခဲ့တဲ့ရာသီဥတုနဲ့ဆိုင်တဲ့သဘာဝဘေးအန္တရာယ်တွေကြောင့်အရှေ့အာရှနဲ့ပစ္စည်းပိတ်ဒေသတွေမှာကလေးငယ်ပေါင်း19တန်းဟာဘေးဒုက္ခနဲ့ရင်ဆိုင်နေခဲ့ကြရတာကြောင့်တကဘာလုံးတိုင်းတာနဲ့နှိုင်းရှင်နေဆိုရင်44ရာခိုင်နှုန်းရှိပါတယ်လို့ UNICEF ရဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်ရှင
်။အီရန်နိုင်ငံမှာထောင်နှံ12နှစ်အကျဉ်းချခံရတဲ့ထင်ရှားတဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူနာဂက်စ်မိုဟာမက်ဒီကို2023ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်နော်ဝေနိုင်ငံနိုဘယ်ကော်မတီကရွေးချယ်လိုက်ပါတယ်
။ The Norwegian Nobel Committee has decided to award the Nobel Peace Prize for 2023.
ဖာစီဘာသာနဲ့အမျိုးသမီးဘဝနဲ့လွတ်မြောက်မှုလို့အစချီပြီးအီရာမာဖိနစ်ခံရတဲ့အမျိုးသမီးအရေးအတွက်လူ့အခွင့်အရေးနဲ့လွတ်လပ်မှုကိုတွန်းလှန်နိုင်ဖို့အားထုတ်ကြိုးပမ်းသူနာဂက်စ်မိုဟာမက်ဒီကို2023ခုနှစ်အတွက်နိုဘယ်ငင်းချမ်းရေးဆုပေးဖို့ရွေးချယ်လိုက်တယ်လို့နော်ဝေးနိုင်ငံနိုဘယ်ဆုရွေးချယ်ရေးကော်မတီဥက္ကဋ္ဌကပြောကြားခဲ့တာဖြစ်ပါတယ်။အီရန်အာနာဘိုင်နီရဲ့73ချိန်တိုင်တိုင်ဖမ်းဆီးခံရပြီး5ချိန်ပြစ်ဒဏ်ပေးခံရဖို့တဲ့နာဂက်စ်မိုဟာမက်ဒီဟာစုစုပေါင်း1032နှစ်နဲ့ချိန်တန်154ချက်ရိုက်ခံခဲ့ရဘူးပါတယ်။အခုချိန်ထိလည်းထောင်ချနေတာကိုထောက်ပြပြီးလူ့အခွင့်အရေးအတွက်ရဲရင်ရင်ဆက်ပြီးတိုက်ပွဲဝင်နေသူဖြစ်တယ်လို့နိုဘယ်ငင်းချမ်းရေးဆုရွေးချယ်ရေးကော်မတီကပြောပါတယ်။အီရန်နိုင်ငံမှာအမျိုးသမီးအခွင့်အရေးအတွက်တောင်းဆိုမှုတွေတိုးလာနေတယ်လို့အီရန်အာနာဘိုင်နီရဲ့အကြမ်းဖက်ဖြစ်နေမှုတွေကိုနိုင်ငံတကာအတန်းဝိုင်းကဝေဖန်ရှုတ်ချနေချိန်မှာပဲအခုလိုအီရန်အမျိုးသမီးအရေးလှုပ်ရှားသူတယောက်ကိုကမ္ဘာအထင်ကြီးငင်းချမ်းရေးစုပေးအပ်လိုက်တာဖြစ်ပါတယ်ခင်ဗျာ
။အော်တိုဘာလ5ရက်နေ့မနေ့တုန်းကရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ယူကရိန်းကလေးငယ်တအူးအပါအဝင်လူ50ကျော်အသက်ဆုံးခဲ့ရတဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ကဖြစ်တင်ရှုံချတဲ့အကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဂျူဂျာရက်ကပြောပါတယ်။ကြာသပတေးနေ့ကယူကရိန်းမြို့အရှေ့မြောက်ပိုင်းခါကီဖ်ဒေသမှာတော့ရုရှားတို့ရဲ့ဒရုန်းနဲ့တိုက်ခိုက်မှုကြောင့်6နှစ်အရွယ်ကလေးငယ်တအူးနဲ့လူ50ကျော်အသက်ဆုံးခဲ့ရတာပါ။နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေရဲ့အောက်မှာအရက်သားတွေနဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုတိုက်ခိုက်တာကိုတားမြစ်ထားပါတယ်။တေဆုံးခဲ့ရသူတွေအတွက်မိသားစုတွေကိုအထူးဝမ်းနဲ့ကြေကွဲရပါကြောင်းနဲ့ရုရှားအနေနဲ့ဒီလိုတိုက်ခိုက်နေတာကိုချက်ချင်းရက်ဆိုင်မှုကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောပါရတယ်။တစ်ချိန်တည်းမှာပဲယူကရိန်းကိုဆက်ပြီးတော့ထောက်ပံ့ကူညီဖို့ EU ဥရောပသမဂ္ဂခေါင်းဆောင်တွေမနေ့ကပဲကတိပြုပြောဆိုခဲ့ပါရတယ်။စစ်ဘေးဒဏ်ကိုခံနေရတဲ့ယူကရိန်းနဲ့တခြားနိုင်ငံတွေဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်။ရုရှားအနေနဲ့အခုလိုမျိုးအကြမ်းဖက်တိုက်ခိုက်တာတွေကိုရပ်တန့်တင့်ပြီးလို့လဲယူကရိန်းသမ္မတဇလန်စကီက Telegram စာမျက်နှာမှာရေးသားထားပါရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းတိုမီတာ 32 kHz 9303ညနဲ့9383ညလိုင်းတိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ 190 kHz 1505အနေနဲ့ထိုးလင်းပေးနေပါတယ်ခင်ဗျာ
VOA American တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ကြည့်ကြပေးနေတာပါခင်ဗျာထိုင်းနိုင်ငံရှိမြောက်ပိုင်းကမြို့လေးမှာနေကလေးတင်းကြောင့်ပြစ်ခတ်ထိုက်ခတ်ခံရပြီးကလေးငယ်24ယောက်အပါအဝင်လူ36ယောက်သေဆုံးခဲ့တဲ့တနစ်ပြည့်အောက်မွေပွဲအခမ်းအနားကိုဒီကနေ့ကျင်းပပါတယ်ထိုင်းနိုင်ငံရှိမြောက်ပိုင်းနွန်ဘွာလာဖုံးပြင်းနေဥထိုင်းဆဝံမြို့ကလေးကနေကလေးတင်းကြောင့်တစ်ခုမှာကလေးငယ်တွေအိတ်ချိန်မှာမူရစ်ဆေးဝါးနဲ့ရာဒုကဖယ်ရှားခံရတဲ့ရဲဝန်ထမ်းတယောက်ကတနတ်ဒီဓာရီနဲ့ဝင်ရောက်တတ်ခိုက်ခဲ့တာပါ။ထိုင်းနိုင်ငံတမိုင်းမှာအဆိုးဝါးဆုံးကလေးငယ်တွေတတ်ခံရတဲ့ဖြစ်ရဖြစ်ပြီးတိတ်ဆုံးသူတွေရဲ့မိဘဆွေမျိုးတွေအများစုပါဝင်တဲ့လူ200လောက်အောက်မွေပွဲအခမ်းအနားနဲ့ဆုတောင်းပွဲကိုတက်ရောက်ခဲ့ကြပါတယ်။နေကလေးတင်းကြောင့်တတ်ခိုက်ခံရတဲ့ဖြစ်ရတနစ်ပြေကနေမှပဲပြီးခဲ့တဲ့အင်္ဂါနေ့ကဆီယမ်ပါရာဂွန်ကုန်တိုက်မှာပြစ်ခတ်မှုဖြစ်ပွားခဲ့ပြီးမြန်မာနိုင်ငံသားအမျိုးသမီးတအူးနဲ့တရုတ်နိုင်ငံကခီးတဲ့တအူးတိတ်ဆုံးခဲ့တဲ့ဖြစ်ရပေါ်ပေါက်ခဲ့ပါတယ်။ကုန်တိုက်အတွင်းပြစ်ခတ်မှုကိုအသက်16နှစ်အရွယ်လူငယ်တယောက်ကကျူးလွန်ခဲ့တာပါ။ထိုင်းဝန်ကြီးချုပ်တဲ့ဆရတ်သာသာဗီစင်ကတော့တင်နာကန်ဆောင်မှုထိန်းချုပ်ရေးကိုတွန်းမြင့်လှုပ်ဆောင်သွားမယ်လို့ဂရီပေးပြောဆိုထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဗုဒ္ဓဘူးနေ့တုန်းကတောင်တရုတ်ပင်လယ်ထဲကိုဖိလစ်ပိုင်တပ်ဖွဲ့ထောက်ပို့တင်မော်တစင်းကိုတရုတ်ကမ်းခြေစောင့်တက်တင်မော်ကနေပြီးတော့တားဆီးဖို့ကြိုးစားတဲ့လုပ်ရအပေါ်ဖိလစ်ပိုင်ကမ်းခြေစောင့်တက်ကဒီကနေ့ကန့်ကွက်လိုက်ပါတယ်။
1 meter, no? China Coast Guard vessel 21556 carried out a dangerous maneuver.
ပြောက်ကန်းချေဆောင်တက်တင်မော်တစင်းကဖိလစ်ပိုင်ထောက်ပို့တင်မော်နဲ့တမီတာအကွာဝေးလောက်ထိနီးကပ်ခဲ့ပြီးတော့တိုက်မိလူနီနီဖြစ်ခဲ့တာကြောင့်တင်မော်အင်ဂျင်တွေကိုရက်လိုက်ဖို့နဲ့နောက်ပြန်လှည့်သွားဖို့အမိန့်ပေးခဲ့ရတဲ့အကြောင်းဖိလစ်ပိုင်ကန်းချေဆောင်တက်ပြောခွင့်ရဂျေးထာရီရဲလာကပြောသွားတာဖြစ်ပါတယ်။ဒါပေမဲ့ထောက်ပို့ရေးပစ္စည်းတွေကိုတော့အောင်အောင်မြင်မြင်ပေးပို့နိုင်ခဲ့တယ်လို့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံအချုပ်အခြာအာဏာကာကွယ်ရေးကိုရည်ရွယ်ပြီးတော့ဖိလစ်ပိုင်ရဲ့အခေါ်အာရွန်ချင်းနဲ့တရုတ်ရဲ့အခေါ် Renine Reef တို့ရဲ့အနားမှာရှိတဲ့ BRP Sierra Madre ရေတပ်တင်မောင်းဟောင်းပေါ်မှာဖိလစ်ပိုင်တပ်ဖွဲ့ဝင်တချို့ကို1996ခုနှစ်ခရဲကနေရာချပေးထားတာဖြစ်ပါတယ်။တရုတ်ကမ်းခြေဆောင်တပ်ဖက်ကတော့ဖိလစ်ပိုင်ထောက်ပို့တင်မောင်းနှစ်စင်းနဲ့ကမ်းခြေဆောင် တင်မော20 Renine Reef တို့ကက်လျက်ဒီရေပိုင်နဲ့ထဲမှာခွင့်ပြုချက်မရှိဘဲနဲ့ဝင်ရောက်ကျူးကျော်ခဲ့တယ်လို့သူတို့ရဲ့ website စာမျက်နှာမှာရေးသားဖော်ပြခဲ့ပြီးတော့ဖိလစ်ပိုင်ကတော့ရေဒက်တင်မောဟောင်းပေါ်ကိုထောက်ပို့ပစ္စည်းတွေပေးပို့နေတာကိုပြက်ပြက်သားသားကန့်ကွက်တယ်လို့ပြောထားပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံမှာကမ္ဘာလက်ခီးသည်တွေအသွားများတဲ့နေရာတွေအပါအဝင်မနီလာမြို့တော်လေဆိပ်ကနေထွက်ခွာမဲ့လေယာဉ်တွေကနေအချိန်မရေဘုံပေါက်ကွဲနိုင်တယ်လို့အမည်မဖော်လို့တဲ့သတိပေးချက်တစ်ခုကြောင့်ခီးသည်တွေလေယာဉ်တွေထွက်ခွာတဲ့လေဆိပ်အလုံးမှာလုံခြုံရေးတွေတိုးမြင့်ချထားပါတယ်။တနင်္ဂနွေလုံးမှာရှိတဲ့ခီးသည်လေယာဉ်တွေဝင်ထွက်သွားလာတဲ့လေဆိပ်42ခုမှာလုံခြုံရေးတွေတိုးမြင့်ချထားကြောင်းဖိလစ်ပိုင်လေကြောင်းပို့ဆောင်ရေးဌာနကသတင်းမီဒီယာတွေကတစဉ်သတိပေးချက်ထုတ်ပြန်ပြီးဒီသတိပေးမှုလုတ်ခဲတာမှန်ကန်မှုရှိတဲ့အကြောင်းကိုလည်းသူတို့ဘက်ကအတည်ပြုနိုင်ခဲ့တယ်လို့ပြောပါတယ်။မြို့တော်မနီလာလေဆိပ်ကနေဒါဗာဝိုနဲ့ဘီကောအပါဝင်ကမ္ဘာလက်ခီးတဲ့အသွားများတဲ့ပါလာဝန်နဲ့စီဘူးတို့ကိုသွားမဲ့လေယာဉ်တွေမှာဘုံပေါက်ကွဲမှုဖြစ်နိုင်တယ်ဆိုတဲ့ချင်းချောက်သတိပေးအီးမေးလ်ကိုလေကြောင်းဌာနတွေကိုပေးပို့ခဲ့တာဖြစ်ပါတယ်။ဒီသတိပေးချက်ခိုင်မာမှုရှိမရှိဆိုတာအတည်ပြုနိုင်မှုစ조사နေတဲ့တစ်ချိန်တည်းမှာပဲလုံခြုံရေးကိုချက်ချင်းတိုးမြင့်ချထားတဲ့အကြောင်းဖိလစ်ပိုင်လေကြောင်းအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာကျင်းပနေတဲ့19ချိန်မြောက်အာရှအားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံအနေနဲ့ရိုးရာလှေပြိုင်ပွဲမှာနောက်ထပ်ကြေးတစိမ့်တစ်ခုရရှိပါတယ်။ရိုးရာလှေပြိုင်ပွဲကိုဒီကနေ့အောက်တိုဘာလ6ရက်နေ့မှာဆက်ပြီးတော့ရှင်ပြိုင်ကြတာမှာတော့အမျိုးသားမီတာ1000ပြိုင်ပွဲမှာမြန်မာရိုးရာလှေအသင်းကတတိယရခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲမှာတော့အင်ဒိုနီးရှားကအိန်ရှင်တရုတ်အသင်းကိုအနိုင်ရသွားတာကြောင့်အင်ဒိုနီးရှားကပထမတရုတ်ကဒုတိယနဲ့မြန်မာကတတိယရခဲ့ပါတယ်။အမျိုးသမီးမီတာ1000ပြိုင်ပွဲမှာတော့အိန်ရှင်တရုတ်နိုင်ငံကပထမရပါတယ်အင်ဒိုနီးရှားကဒုတိယတောင်ကိုရီးယားကတတိယရပါတယ်အဲ့ဒီပြိုင်ပွဲမှာတော့မြန်မာကအဆင့်6ပဲရှိပါတယ်အခုနောက်ဆုံးရရှိတဲ့စာရင်းတွေအရဆိုရင်တော့အင်ရှင်တရုတ်အသင်းကရွှေ184ငွေ103ကျေး59နဲ့ပထမဂျပန်ကရွှေ44ငွေ55ကျေး60နဲ့ဒုတိယတောင်ကိုရီးယားကရွှေ36ငွေ49ကျေး83နဲ့တတိယနေရာမှာရပ်တည်နေပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်နေပြည်တော်အချင်းတောင်မှာထောင်ချခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေတဲကအမှု6မှုရဲ့အယူခံကိုနိုင်ငံတော်အထူးတရားရုံးကပယ်ချလိုက်ပါတယ်အာဂရီလိုက်စားတယ်လို့ဆိုပြီးပြည်ထောင်ချခံထားရတဲ့အမှု6မှုအတွက်ဒေါအောင်ဆန်းစုကြည်မှာအပြစ်မရှိကြောင်းအထူးအယူခံလျှောက်လဲချက်ပယ်ချခံရတာမို့တရားသူကြီးချုပ်စီအထိအဆင့်ဆင့်အယူခံဆက်တက်သွားမယ်လို့သိရပါတယ်အပြည့်အစုံကိုတော့မဆုမြတ်မွန်ကပြောပြပေးပါမယ်ရှင
်ဒေါအောင်ဆန်းစုကြည်ကိုထောင်ဒဏ်ချထားတဲ့အမှုတွေတဲကအာဂရီလိုက်စားမှု6မှုအတွက်အယူခံတွေကိုနိုင်ငံတော်အထူးတရားရုံးကပယ်ချလိုက်တာဖြစ်ပါတယ်။နေပြည်တော်နဲ့ရန်ကုန်မှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်အမြင့်နေရာဝယ်ယူမှုအစအဦးဆောက်လုပ်မှုတွေမှာအာဂရီလိုက်စားမှုနဲ့စစ်ကောင်စီကဆွတ်ဆွဲပြီးတော့အမိန့်ချမှတ်ထားတဲ့အာဂရီအမှု4မှုနဲ့စီပေါ်ရေးလုပ်ငန်းရှင်မောင်ဝိတ်စီကနေဒေါ်လာနဲ့ငွေချေးလက်ယူတာတွေရှိခဲ့တယ်ဆိုပြီးဆွတ်ဆွဲအမိန့်ချထားတဲ့အာဂရီအမှု2မှုစုစုပေါင်း6မှုအတွက်အမိန့်တွေကိုပြင်ဆင်ပေးဖို့အယူခံတွေပယ်ချခံရတာဖြစ်ပါတယ်။ပယ်ချခံရတဲ့ဒီအမှုတွေကိုပြည်တော်စုတရားသူကြီးချုပ်စီအထိဆက်လက်အယူခံဝင်သွားဖို့ရှိနေတယ်လို့ရှေ့နေတွေနဲ့နှိစက်တဲ့သူတွေကပြောပြပါတယ်။ပြီးခဲ့တဲ့လပိုင်းကလည်းနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်905ခါခွေတမှုသဘာဝဘေးဒဏ်စီမံခန့်ခွဲမှု2မှုနဲ့စကားပြောဆက်လက်ဝယ်ထားရှိလို့ဆက်သွယ်ရေးနဲ့ပို့ကုန်သွင်းကုန်အမှု2ခုစုစုပေါင်း5မှုအတွက်ဒေါက်ဆန်းစုကြည်အပေါ်ပြစ်ဒဏ်ချထားတဲ့အပေါ်အထူးအယူခံတွေကိုအထူးတရားရုံးကပယ်ချခဲ့ပါသေးတယ်။ဒီအမှုတွေအတွက်ကိုလည်းပြည်တော်စုတရားသူကြီးချုပ်စီအထိအယူခံတက်သွားဖို့လုပ်သွားဖွယ်ရှိတယ်လို့နှိစက်တဲ့သူတွေကပြောပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ရှင်းတွေကတော့ဒေါအောင်ဆန်းစုကြည်အပေါ်တရားစွဲဆိုပြီးအမိန့်ချမှတ်ထားတဲ့ပြစ်ဒဏ်တွေအလုံးဟာအပြစ်မရှိပဲအမိန့်ချခံထားရတာဖြစ်လို့အပြစ်မရှိကြောင်းပေါ်လွင်တဲ့အထိအယူခံအစင့်စင့်တက်သွားဖို့ဖြစ်နေတယ်လို့တရားရုံးနဲ့နှိစက်တဲ့သူတွေကပြောပါတယ်ဥပဒေကြောင့်အရာချမှတ်ထားတဲ့ပြစ်ဒဏ်မကျူးလွန်ဘူးဆိုတာကိုချမှတ်ခံရသူဘက်ကတရားရုံးအစင့်စင့်အယူခံတက်ပိုင်ခွင့်ရှိနေတာကြောင့်လက်ရှိမှာတော့အမှုတွေအကုန်လုံးကိုအယူခံတက်ထားတာဖြစ်ပါတယ်မြို့နယ်တရားရုံးကနေခရိုင်ပြည်ရင်တိုင်းဗဟိုတရားလွှတ်တော်ချုပ်နိုင်ငံတော်အထူးတရားရုံးအဲဒီကနေမှတရားရေးဥပဒေအရနောက်ဆုံးတရားသူကြီးချုပ်အစဉ်ထိအစဉ်ဆက်အယူခံတက်နိုင်ကြောင်းတရားဥပဒေမှာဖော်ပြထားပါတယ်။နေပြည်တော်အချင်းထောင်မှာထောင်ချခံထားရတဲ့ဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးချိုးတက်နေတဲ့ဆိုတဲ့သတင်းတွေပြီးခဲ့တဲ့လရဲမှထွက်ခဲ့လို့သူ့ရဲ့သားဖြစ်သူကအထူးစိုးရိမ်ကြောင်း VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။သဖုံးနာဝေဒနာခံစားနေရတဲ့အတွက်ပြန်ပတ်သွားဆရာဝန်နဲ့ပြဖို့ခွင့်တောင်းထားတာကိုစစ်ကောင်စီကပယ်ချခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။လက်ရှိမှာတော့ကျန်းမာရေးတိုးတက်ကောင်းမွန်လာတဲ့ဆိုပေမဲ့ဗ ဘယ်လောက်အခြေအနေထိကောင်းလာတယ်ကောင်းမွန်စွာစေကုသခံယူခွင့်ရမရဆိုတာတွေကိုတော့မသိရသေးပါဘူးစစ်ကောင်စီဘက်ကဒါကိုသတင်းထုတ်ပြန်တာမရှိသလိုအကြိမ်ကြိမ်ဆက်သွယ်မေးမြန်းပေမဲ့လည်းဖုန်းလက်ခံဖြေကြားခြင်းမရှိပါဘူးဒေါန်ဆန်းစုကြည်ရဲ့ရှင်းနေတွေကိုလည်းအမှုနဲ့ပတ်သက်လို့သတင်းမီဒီယာတွေကိုထုတ်ဖော်မပြောဖို့အတွက်စစ်ကောင်စီကပုံမှန်144ဥပဒေထုတ်ပြီးတော့တားမြစ်ပိတ်ပင်ထားပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့2021 February လတရက်နေ့ကစပြီးတော့ဒေါန်ဆန်းစုကြည်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်အသက်88နှစ်ရှိနေပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုအမှု79မှုနဲ့ထောင်ဒဏ်ပြစ်ဒဏ်33နှစ်ချမှတ်ထားပါတယ်အဲ့ဒီထဲကမှပြစ်ဒဏ်6နှစ်ကိုဩဂတ်လတရက်နေ့ကလူငင်းတက်တာခွင့်နဲ့ရှော့ပေါ်ပေးခဲ့ပါတယ်ကျန်နေသေးတဲ့ဆက်လင်းမှုအတွက်လက်ရှိမှာတော့ဒေါန်ဆန်းစုကြည်ဟာထောင်ဒဏ်28နှစ်ပြစ်ဒဏ်ကြားခံနေရတာဖြစ်ပါတယ်ရှင်
အခရီးလိုက်စားမှုတွေအတွက်နိုင်ငံတော်အထူးတရားရုံးမှာဒေါန်ဆန်းစုကြည်အယူခံတင်ထားတဲ့အမှုတွေကိုပယ်ချခံရတဲ့တရင်မတ်စုမျက်မှုပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကယားပြည်နယ်ကယင်းနီဘက်ကစီရဲအခြေအနေကိုတင်ပြပေးကြပါမယ်။ကယားပြည်နယ်ဒေသအခေါ်ကယင်းနီဖရူဆိုပြည်နယ်ရဲ့မြို့နယ်ရဲ့အရှေ့ပိုင်းမှာတော့တိုက်ပွဲတွေရက်စက်ဖြစ်ပွားနေတာကြောင့်ထားလဲဒေါ်ပိုးရှိအပါအဝင်ချေးရွာရှိရွာထက်မင်းကဒေသခံပြည်သူထောင်နဲ့ချီပြီးတော့အိုးရင်ဆွန့်ခွာဘေးလူရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။စစ်ပြေးဒုက္ခတွေရဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မမျှတစင်အောင်ကပြောပြပေးပါမယ်
။ဖရူဆူမြို့နယ်ရှိချင်းထားလဲချေးရွာတဝိုက်မှာစစ်ကောင်စီတပ်နဲ့ကီနီဒေသကာကွယ်ရေးပူးပေါင်းတပ်တွေကြားအောက်တိုဘာ2ရက်နေ့ကစပြီးတော့ဒီကနေ့ထိရက်ဆက်ဆိုသလိုတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကလည်းနဲ့ကြီးတွေအစမတန်အသုံးပြုပြီးနေနေညညပြစ်ခတ်တိုက်ခိုက်တာကြောင့်နေအိမ်ကိုပြန်လို့မရဘူးလို့ဖရူဆူအရှိချမ်းမှာတင်းရှောင်နေတဲ့စစ်ဘေးရှောင်တူက VV ကိုအခုလိုပြောပါတယ
်။နေရင်းနေမှာစားဖြစ်တယ်။ဒီကတိုင်းတိုက်ခွဲရှိတယ်ခေါင်းနည်းနည်းမပါဘူး။မဝက်တန်ထိုင်တော့အဲ့လောက်ပဲရှိတယ်။ဒီမှာဆက်မှလည်းလည်းနဲ့ကြီးတွေကထူတယ်။ညရောနေရောနည်းနည်းကြီးကထူတော့ရောပြလို့လည်းမရဘူး။ရောပြလို့ရတဲ့ရွာလည်းနေလို့လည်းမပျော်ဝဲမဖြစ်နေဘူး။
တိုက်ပွဲတွေကြားလက်နေကြီးပြစ်ခတ်မှုတွေကြောင့်ထားလဲကြီးရွာဒေါ်ပိုရှိကြီးရွာအပါဝင်ပတ်ဝန်းကျင်ကြီးရွာရှိရွာထဲမှနေနီးဆက်ရာရက်ရွာနဲ့တောတောင်ထဲမှာထွက်ပြေးတင်းရှောင်နေကြရတာဖြစ်ပြီးနာမကျန်းဖြစ်သူတွေလည်းများလာတယ်လို့ပြောပါတယ
်ဒီမှာလောက်ထုံမရှိဘူးမင်းညာတို့လည်းသာပြေဟိုးဆက်တနာရချီအေးလို့မရဘူးဆောလဲဒေါ်ပိုရှိလူခုရှိရှောင်ရတဲ့ခုနေရာရှိရာရှိတယ်ကျွန်မရှိရပါတော့စားဖို့အစဲတော့လုံမလောက်သူကြီးသွားနိုင်နေခက်ခဲဖြစ်နေတော့အခုတော့သူသက်ကွေးလက်သားဖြစ်တဲ့တော့သူတော့ကြားမှာမင်းကြီးတော့ဒီဝါနဲ့ရှိရဝယ်လို့လည်းမရဘူ
းကီနီတက်မတော် KA ကီနီအမျိုးသားများကာကွယ်ရေးတက် KNDF တို့နဲ့အတူလက်တွဲတိုက်နေတဲ့ကီနီ Revolution UnionKRU ကရင်နီတော်လိုင်းတပ်ပေါင်းစုအဖွဲ့ကပြန်ကြားရေးတာဝန်ခံတူကတော့ဒါလေးကြီးရွာမှာဖြစ်နေတဲ့တိုက်ပွဲမှာသူတို့အဖွဲ့ကစစ်ကူအနေနဲ့ပဲဝိုင်းဝန်းတိုက်ခိုက်နေတာဖြစ်ပြီးတော့စီရေးသတင်းအသေးစိတ်ကိုတော့ထုတ်ပြောလို့မရဘူးလို့ဆိုပါတယ်
။ Okay အဲ့ဖက်ကြတယ်ကျွန်တော်တို့ကဘယ်လိုခုံလဲစစ်ကူအနေနဲ့ပဲတွားဆိုတော့စီရေးချင်းတွေကိုကျွန်တော်တို့အများကြီးတုံ့တက်ပြီလို့မရဘူးနော်။ဘာလို့လဲအမှလက်ရှိမိခင်အဖွဲ့စည်းဖြစ်တဲ့ဒီမှာ KA လို့ခင်တဲ့တူကဖြည်တာပိုဆင်ပြီမှာပေါ့နော်။ကျွန်တော်ကဒါစစ်ကူအနေနဲ့ပဲတွားတာဆိုတော့စီရေးအမြင်ကိုကျွန်တော်တို့တုံ့တက်ပြီးမကောင်းလို့ပေါ့တိုက်ပြီးတော့ဟုတ်တိုက်ပွဲတွေရတာဖြစ်နေတယ်ဗျ။တိုက်ပွဲတွေဖြစ်နေသူတို့စစ်ကောင်စီဘက်ကလည်းဒါအင်အားလုံးရင်းနဲ့ဟိုဖြည်ထားတယ်ပေါ့။ဟိုပြီးခဲ့တဲ့တလောလုံးမှာပဲကားစီထပ်ဖြတ်တာလည်းရှိတယ်ပေါ့
လက်တလောဖရူဆူတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံပြောဆိုတာမရှိသလိုကီနီအမျိုးသားများကာကွယ်ရေးတပ် KNDF ကိုလည်းဆက်သွယ်လို့မရသေးပါဘူး KNDF ဘက်ကတော့ဖရူဆူတိုက်ပွဲအခြေအနေအတိအကျမပြောပေမဲ့အောက်တိုဘာ4ရက်နေ့5ရက်နေ့မှာဖရူဆိုမြို့နယ်အနောက်ချမ်းလူနေကျေးရွာတွေဘက်ကိုစစ်ကောင်စီရဲ့အမှတ်14တပ်မြင့်စီးရီလေးကြီးအကြောင်းကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်အသက်50အရွယ်မျိုးသမီးတူဒဏ်ရာရခဲ့တယ်လို့နေ၅လုံးပျက်စီးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။စစ်ပြည်ဒုက္ခတဲ့အများစုဟာစားနပ်ရိက္ခာ၊ဆေးဝါးအကူအညီမရဘဲဖြစ်နေရတယ်လို့ဆန်စပါးနဲ့ဆန်ဆဲရှိပေမဲ့တိုက်ခိုက်ခံရမှာအစိုးရနဲ့အတွက်ဆက်မလဲရေးပင်နဲ့ဖြစ်နေရာကြောင့်စာနယ်ရိခအခက်အခဲကြုံနေရတာဖြစ်တဲ့အကြောင်းလက်ရှိလွိုက်ကော်မြို့မှာခိုလုံနေတဲ့ဖရူဆူအနောက်ဖက်ချမ်းစစ်ဆောင်တအူးကအခုလိုပြောပါတယ်
အခုအဒီထားလဲပုစတဲ့မှာခြေတဲ့ဟာလဲတချို့ကဆာကဘာတွေရှဲတာနဲ့ကိုခံဆက်ကမလဲပေးနိုင်ဘူးမလဲရဲဘူးအဆောင်ချမှာတော့မလဲရဲခါတော့သူကဆံကြွားတော့တချို့ကြတော့လဲကဘာကမရတဲ့ခါကျတော့သူကဝင်စားရတယ်ဝင်စားတော့ဒီလိုနားပိတ်လိုက်တော့ပြတ်သွားတယ်အဲ့လိုမျိုးကျွန်မကြားရတာပေါ့နော်
ပြီးခဲ့တဲ့စက်တင်ဘာလတွင်စစ်ကောင်စီတပ်တွေနေမီထိန်းချုပ်နိုင်ဖို့ဒမောဆိုးနဲ့ဖရူဆိုလမ်းမကြီးတလျှောက်ထိုးစစ်ဆင်လာတာကနေကရင်နီပူပေါင်းတပ်တွေနဲ့နေစဉ်ဆိုသလိုနှစ်ဖက်တိုက်ပွဲပြင်းထန်နေကြတာဖြစ်ပါတယ်။တိုက်ပွဲတည်ငြိမ်သလောက်ဖြစ်လာတဲ့အချိန်မှလည်းစစ်ပွဲအတွင်းချထားတဲ့အမျိုးမျိုးမိုင်းနင်းမိမှကြောက်တဲ့အတွက်ဒေသတွေကဒေသခံတွေဟာနေရမပြောင်းရေးကြဘူးလို့လွိုက်ကော်မျိုးမှာခိုလုံနေတဲ့ဖရူဆိုအနောက်ဖက်ချမ်းစစ်ပီးဒုက္ခသည်တူကပြောပါတယ်
ကျန်လို့မရဘူးနောက်ရရှိတော်စီဖဲရပဲပေါ့သူတို့ညီချိုင်ခဲ့တယ်စိုက်ပွဲတွေဖြစ်ခဲ့တော့သူတို့လာတော့ညီသွားတယ်ဆိုတော့မိုင်းကြီးခေါင်ရတယ်ကိုကတော့မညီရဘူးတတိနဲ့ရတယ်ပေါ့နော်ညက်တိုင်းပဲကျဲညီသွားတယ်ရောညီညီလို့ပေါ့တော့ပေါ့နော်အသာကြားနေရတယ်
ဆီယနာတိမ်ယူပြီးနောက်ပိုင်းကီယင်နီဒေတာမှာတနည်းတခြားတိုက်ပွဲဧရိယာပို့ပြီးတော့ကျေပြန့်လာသလိုစစ်ပီးဒုက္ခတဲ့အရေးအတွက်လည်းမြင့်တက်လာပါတယ်ရှင်
။ဒါကတော့ကယားပြည်နယ်ကီယင်နီနယ်ဘက်မှာကျေးရွာရှိရွာထက်မင်းဲကဒေတာခံပြည်သူထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေမင်းမြတ်ဒဇင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ KIA တသားတစ်စုဆောင်းနေမှုအခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်တွင်မှာဒီရပိုင်းနေအတွင်းကချင်လူမျိုးရေးတပ်မတော် KIA ကနေအတင်းကျပ်စစ်သားစုဆောင်းနေတာကြောင့်ဖားကန့်ဒေတာကလူငယ်တွေနဲ့ပြည်သူတွေစွေရင်ထိတ်လန့်နေကြရတယ်လို့ပြောပါရတယ်။ KIA ဘက်ကတော့အတင်းကျပ်စစ်သားစုဆောင်းတာမျိုးလုပ်တာမျိုးမဟုတ်ဘူးလို့ပြောပါရတယ်။ရန်ကုန်ကလာတဲ့သတင်းကိုခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်
။ကချင်ပြည်နယ် KIA ဌာနချုပ်လိုင်စာအနီးမှာစစ်တပ်နဲ့ကချင်တပ်တွေကြားစစ်ရေးထက်မှနေတာ3လနီးပါးရှိနေပြီဖြစ်သလိုတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေချိန်မှာပဲဖောက်ကန်ဒေသဘက်မှာ KIA ကတပ်သားတွေစုဆောင်းနေတဲ့သတင်းတွေထွက်ပေါ်လာတာပါ။လက်ရှိဖောက်ကန်ဒေသဘက်ကအခြေအနေကိုတော့ဒေသခံလူငယ်တဦးကVOE ကိုအခုလိုပြောပါရယ
်ဒီကပိုင်းတွင်ဖတ်ကြမြို့နဲ့မရဖတ်ကြမြို့ဒီတစ်ဝိုက်ကဟိုရေးတွေ့ရှင်အမချနာဖတ်ကလမ်းပိုင်းမှာဒီကချင်လူငယ်တွေပေါ့နော်လောက်ကြလေးရောမင်းကိုတောင်ကျန်ကျန်ရနေစစ်တပ်စုဆောင်တာစပိုက်ပြီးလုပ်နေပါလေတချို့လူငယ်တွေတော့အင်ဒါနောက်တန်းမှာဖမ်းဆီးခေါ်ဆောင်တာတချို့အလောက်ကအပြန်စောင့်ဖမ်းတာ၆တူရဲ့နေရာမှာဝင်ဖမ်းတာအဲ့ဒါနောက်ပါဖမ်းဆီးရတယ်စပိုက်ပြီးလုပ်နေပါလေအဲ့တော့ဖမ်းဆီးရချင်းအဖမ်းဆီးမလိုက်တော့ရင်တနာထောက်ပြီးဖမ်းတာတော့တချို့အတင်းတော့ရိုင်းနဲ့ဖမ်းဆီးရတော့ဘယ်နှဖက်ကိုခပ်ပြီးဖမ်းဆီးရမျိုးတော့အဲ့မျိုးလောက်ပါလေအတင်းတော့စစ်ပါစစ်ဆောင်ဖမ်းဆီးရလို့နေတော့ဒီကျွန်တော်ရှိရလူငယ်တွေကခြားပြီးတော့ဆိုရင်ထိတ်လန့်နေတာပေါ့နော်
ဖောက်ကန်ဒေသတွေကကြောက်စင်းလုပ်ငန်းမှာလုပ်ကင်နေတဲ့ကချင်လူငယ်တွေဒီလိုဖမ်းဆီးစစ်သားစုဆောင်ခံရမှာစိုးရိမ်နေကြသလိုနိုင်ငံသားနဲ့တခြားဒေသတွေမှာသွားရောက်အလုပ်လုပ်ကင်ဖို့ကြိုးစားသူတွေများလာတယ်လို့လည်းပြောပါတယ်ဖကန်ဒေသမှာအခုလိုတပ်သားတွေစုဆောင်းနေတဲ့ဆိုတာနဲ့ပတ်သက်ပြီးတော့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့အခုလိုတုံ့ပြန်ထားပါတယ
်လူတစ်စုဆောင်တဲ့ကတော့ကျွန်တော်တို့ရဲ့ဘပါဒအရာကျွန်တော်တို့လူရုံးလူစင်ဖြစ်ပါတယ်အမေကန်ကျွန်တော်တို့စုဆောင်ပါတယ်ဒါမှမဟုတ်ရှိတာကတော့ရိုက်နစ်ဒါတွေပေါ့နော်အဲဖန်စီဒါတွေအဲချမ်းချမ်းတန်းတန်းပေါ့မလုပ်ဖို့ကတော့ရှိပါတယ်အဲစီယုံပြီးမှကောဘူးကတော့ကျွန်တော်ရမူဝါဒဖြစ်ပါတယ်။ဒီကတော့ခရှိမင်းပြည်ရမှာအဲဂျမရဲမှာအွန်လိုင်းပေါ်ပြန်လုပ်ပေးလိုက်တာ။ဒါမှတခုရှိတာကတော့ကျွန်တော်တို့အဲဒီပချင်းလိုမျိုးစုတရားလည်းပဲအဲခေါ်ရတော့မလာဘူးဖြစ်နေတာ။အဲ့ဒါမျိုးတွေလည်းရှိတယ်ညာ။ဆိုတော့ရှေ့တန်းကအဲရေဘော်တရားတော့အဲမရရအောင်ဆိုပြီးမှအဲလိုက်ဖမ်းတယ်လည်းရှိကောင်းရှိနိုင်တာပေါ့။
KIA ကအခုလိုတပ်သားတွေစုဆောင်းနေတဲ့အပေါ်မှာကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းဦးကွမ်ဂရာအောင်ခန်းကပြည်တွင်းစစ်ပုံမှုကျေပြန့်လာတာကြောင့်ဖြစ်ကြောင်းသုံးသပ်ပါတယ
်။စုဆောင်းရေးတွေကိုခက်စိတ်စိတ်များများလုပ်လာတဲ့အပိုင်းဒီကတော့ပြည်တွင်းစစ်ဖြစ်တာကြောင့်မို့ပြောပဲကျွန်တော်ကမြင်ပါတယ်။ပြည်တွင်းစစ်ဆိုတာတော့မှအခုနောက်ပိုင်းမှာပြင်းထန်လာတဲ့လွန်ခဲ့တဲ့88ပုံစံမျိုးနဲ့မဟုတ်တော့ဘူး။လွန်ခဲ့တဲ့60နှစ်ကျော်တော့ကုတ္တစင်မြင့်ကျော်လောကပုံစံမျိုးမဟုတ်ပဲနဲ့2017နောက်ပိုင်းမှာအချင်းချင်းအတိတ်အနေနဲ့ဖြစ်ကလာပေါ့ဗျာ။ပြည်တွင်းစစ်ဖြစ်နေတဲ့ဝေးကတော့အူဆောင်ရေးတွေဆက်တဲ့ပြီးမှတော့လုံသွားလိမ့်မယ်လို့ပဲကျွန်တော်ကလည်းမြင်ပါတယ်။အများဆုံးဒီဟာတွေပြတ်တန့်သွားဖို့အခြေအနေမျိုးကတော့ကျွန်တော်နိုင်ငံဖက်ဒရယ်နိုင်ငံဒီဆောက်ပြီးမှပဲဒီဟာတွေကပြတ်တမယ်လို့ပဲကျွန်တော်ကလည်းမြင်ပါတယ်
။ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကလည်းရှမ်းပြည်နယ်နမ်မတူမြို့နယ်အတွင်း TNL တန်းတမတော်ကဒေသခံတချို့ကိုအတင်းကျပ်ဖမ်းဆီးပြီးစစ်သားစုဆောင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့သလိုဩဂတ်လအတွင်းကတော့ MNDAA ကိုကန့်တပ်ဖွဲ့က ကိုခိုင်မျိုးနယ်မှာအတင်းကျပ်စစ်သားစုဆောင်တဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။တချိန်ထဲမှာတော့သခိုင်းနိုင်ကမလူမျိုးနယ်မှာစစ်ကောင်စီလက်အောက်ခံပြူစောတိအဖွဲ့တဲကိုဘဝင်မနေရခေါ်ယူတာတွေနဲ့တခြားရှမ်းပြည်နယ်အခြေစိုက်ပြည်သူစစ်အဖွဲ့တွေကလည်းလူသစ်စုဆောင်တာတွေရှိနေပါတယ်ခင်ဗျာ။
ဒါကတော့ကချင်ပြည်နယ်ဖားကန့်ဘက်မှာကချင်လူမျိုးရေးတပ်ဖက်ကစစ်သားစုဆောင်နေတဲ့အခြေအနေကိုကိုရရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ထဲမှာစိုးရိမ်စရာဖြစ်နေတဲ့စစ်တွေမျိုးရဲ့လုံခြုံရေးအခြေအနေကိုတင်ပြပေးကြပါမယ်။စိုက်ကလုံးမိုခါအလွန်ရခိုင်ပြည်နယ်ထဲကမြို့နယ်တော်တော်များများမှာခိုးဆိုးလူရတာတွေတပ်ဖြတ်ခံရတာတွေနေစဉ်လိုလိုဖြစ်ပွားနေတာကြောင့်ဒေသခံပြည်သူတွေကြားမှာစိုးရိမ်မှုတွေမြင့်တက်နေပါတယ်။ပြည်နယ်စစ်ကောင်စီရုံအခြေစိုက်တဲ့ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေလိုနေရာမှာတော့မကြာခဏဆိုသလိုဒေသခံတွေတပ်ဖြတ်ခံရတာလူရခံရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်။
မောခဆိုင်ကလုံးမုန်တိုင်းတံကိုအကြီးကျယ်ခံလိုက်ရတဲ့ရခိုင်ပြည်နယ်ကမြို့နယ်တော်တော်များများမှာမကြာခဏဆိုသလိုဒေသခံတွေတပ်ဖြတ်ခံရတာလူရက်ခံရတာဓားမြတိုက်ခံရတာတွေနဲ့ရင်ဆိုင်နေကြရတယ်လို့ဒေသခံတွေကပြောပါရယ်မနေ့ကဆိုရင်လည်းရခိုင်ပြည်နယ်မြို့တော်စစ်တွေမှာဒေသခံတဦးအမည်မသိတနတ်သမားရဲ့ပြစ်တတ်တာခံရပြီးတိဆုံခဲ့ရတာပါအခုလိုအသက်ခံရတာတွေမကြာခဏရှိပေမဲ့အာဏာပိုင်တွေကတရားခံတွေကိုဖော်ထုတ်မဖန်ဆီးပေးနိုင်တဲ့အတွက်ဒေသခံတွေကြားမှာစိုးရိမ်မှုတွေမြင့်တက်နေကြရတယ်လို့စစ်တွေဒေသခံတဦးဖြစ်တဲ့မမျိုးအေးကပြောပါရယ်
လုံချုံမကလုံချုံမကအစကလေးကနေမရှိဘူးပေါ့နော်။ဒီနောက်ပိုင်းမှာတော့ပုံပြီးတော့လုံချုံမရှိဘူးလို့ခံစားရတယ်။လမ်းတော့လမ်းလာတော့နေဆိုရင်လည်းတတိထားပြီးသွားရတယ်ပေါ့။ဥမာဒီ6နာရီ9နာရီလောက်ဆိုရင်အပြင်ကိုသိမထွက်ရင်တော့ဘူးပေါ့လေ။အဲ့လိုမျိုးအဓိကတော့ဒီမနေ့ကဆိုရင်လည်းဒီပြစ်ခတ်မှုတွေဖြစ်တယ်။လမ်းမှာဆိုရင်လည်းဒီလူရက်တာတော့ဒီအဓိကတော့လူရက်တာလေပေါ့နော်။လူရက်တာလေပြီးလို့ရှိရင်ဒီဒါနဲ့အခုတ်ခံရတာတော့အဲ့လိုမျိုးလေရှိရဆိုတော့ဒီနောက်ပိုင်းမှာတော့ပို့ပြီးတော့ကိုယ်သုံးရည်စိတ်ပို့ပြီးတော့မြင့်တက်လာရပေါ့
အနာသိမ်းပြီးနောက်ပိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ပြည်သူတွေကိုစိတ်မလုံခြုံမှုတွေခံစားနေကြတာဖြစ်ပေမဲ့ရခိုင်ပြည်နယ်မှာတော့မုခမုံတိုင်းကြပြီးတဲ့နောက်ပိုင်းမှာအခြေအနေကပိုပြီးဆိုးလာတာဖြစ်တယ်လို့စစ်တွေဒေသခံမမျိုးအေးကပြောပါတယ်
။ပြန်လာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဒီလိုမျိုးဖြစ်လာရဲပေါ့နော်။ဒါပေမဲ့ဒီမုခပြီးတဲ့နောက်ပိုင်းမှာတော့ဆူဆူလောလောအခြေအနေလို့ပြောလို့ရမယ်။အဓိကတော့ဒီဆင်းရဲမွေးတေမှုတွေနောက်ပိုင်းမှာလူတွေကအမေစားဖို့ကတော့အလုံးမရတဲ့သူတွေရှိရဲ။အဓိကအလုပ်ကလည်းမရှိဘူး။ဝင်ဝင်လည်းမရှိတဲ့အနေအထားမှာသူကလူရဲကြတယ်ခိုးကြတယ်ဒီလိုဓညာတိုက်ကြတယ်အဝမ်းရုပ်ဖြည့်ခြင်းမို့အတွက်ဖြစ်တယ်လို့ဖြစ်တယ်လို့လုံးတယ်ပေါ့အဲ့လိုနေတာအဓိကတော့မဟုတ်နောက်ပိုင်းမှာဒီခိုးဆိုးလူရဲကြတယ်ဓညာတိုက်ကြတယ်ကတီးကြတာပြောလာတယ်လို့ပြောလို့ရမယ်ဒီတပတ်အတွင်းမှာဆိုရင်တော့မှဒီဆေးခူးလောက်တောင်မှဖြစ်သွားတဲ့အနေအထားရှိပါတယ
်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကန်အေအေဖွဲ့ကြားတင်းမာမှုတွေလည်းရှိနေတယ်လို့ဘူးတိတောင်နဲ့မောင်တော်မျိုးနယ်တွေမှာလည်းပြီးခဲ့တဲ့လတွေကစပြီးအာစာအကြမ်းဖက်အဖွဲ့တွေရဲ့လှုပ်ရှားမှုတွေခက်ဆစ်ဆိတ်ရှိလာနေတာပါဒါအပြင်မြို့နယ်လှမ်းဝေးတဲ့ကျေးလက်ဒေသတွေမှာတာဝန်ကျနေတဲ့ပညာရေးဝန်ထမ်းတွေအသက်ခံရတာလူရက်ခံရတာတွေလည်းရှိနေတာပါပြီးခဲ့တဲ့လကလည်းရတိတောင်မြို့နယ်ကကျောင်းဆရာမတူဦးကျောင်းသွားတဲ့လမ်းမှာမဒိန်ကျင့်တပ်ဖြတ်ခံရတာလည်းရှိပါတယ်အခုလိုဖြစ်စဉ်တွေကြောင့်မြို့ပြနဲ့ဝေးလွန်ခေါင်ဖျားဒေသတွေမှာတာဝန်ကျနေတဲ့ဝန်ထမ်းတွေကြားမှာစိုးရိမ်မှုတွေမြင့်တက်နေကြတယ်လို့မောင်တော်မြောက်ပိုင်းမှာတာဝန်ကျနေတဲ့အကြောင်းဆရာတူကပြောပါတယ
်။အဲလိုတင်းတွေကိုကြားရတော့ကျွန်တော်တို့ကနေဝေးမှာတွေ့နေရတဲ့ဆိုတော့လုံခြုံမှုမရှိတယ်လို့ခင်စားရတယ်။အဲ့ဒီဒီအဲ့လိုဟိုအာစာတင်းတွေကြားတိုင်းဒီလိုဟိုတက်ဖြတ်ခံရမှုတင်းတွေကြားတိုင်းမှာအကုန်လုံးကတော့တုံ့ဟောက်ကြရတယ်ပဲ။အဲဒီမှာလေလင်းကြီးတွေမှာအရင်တုန်းကဆိုရင်ကျွန်တော်တို့ကတူးလေးအဲဖြစ်တယ်လို့ပြောလိုက်တာပဲ။ခုနောက်ပိုင်းကျတော့အဲ့လိုမတော်ရတော့ဘူးတော့စူးပြီးတော့သွားရတယ်ဥမာအဲ့ဒီလက်မှာ9ယောက်6ယောက်လောက်တာဝန်ကျနေတယ်ဆိုရင်လည်းအဲ့လိုစူးပြီးတော့မှနေပြီးတော့ကြတယ်လာကြတယ်အဲ့လိုရှိတယ်အဲအရင်တုန်းကလိုတယောက်တည်းသွားတာမျိုးတော့ခုနောက်ပိုင်းမရှိဘူးလို့ပြောလို့ရတယ်
ဒါကြောင့်မလို့နိုင်ငံဝန်ထမ်းတွေနဲ့ဒေသခံပြည်သူတွေလုံခြုံမှုရှိအောင်အာဏာပိုင်တွေအနေနဲ့လှုပ်ဆောင်ပေးတင်တယ်လို့မောင်တော်မြောက်ပိုင်းကကျောင်းဆရာတူကပြောပါတယ
်တက်တဲ့တာဝန်ရှိသူတော့အတန်းအဆုံတော့နေပြီးတော့ဒီဒီတင်းနေတင်းနေဖြစ်အောင်ထိန်းသိမ်းပြည့်စုံချင်တယ်ပြီးတော့တခုဖြစ်လိုက်ပြီဆိုရင်လည်းမမမမရက်တည်းပြည့်မယ်ဆိုရင်တော့အဆင်ပြေမယ်လို့ထင်ပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်ဟာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျဆုံးပြည်နယ်တစ်ခုဖြစ်တာကြောင့်အလောက်ကန်အခွင့်အလမ်းရှာပါတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒါအပြင်စစ်ဘေးနဲ့သဘောဝဘေးအန္တရာယ်တွေကိုလည်းစူးစူးရွရွခံထားရတာကြောင့်ဒေသခံတွေရဲ့စားဝတ်နေရေးအကျပ်တဲတွေကိုရင်ဆိုင်နေကြရတာပါ။ဒါအပြင်စစ်ကောင်စီအနေနဲ့လည်းဒေသခံတွေရဲ့နေစဉ်ခီးသွားလာရေးနဲ့ကုန်ပစ္စည်းတည်ယူခွင့်တွေကိုကန့်သတ်ထားသလိုမကြာခဏဆိုသလိုစစ်ဆေးတင်းကျပ်ဖမ်းဆီးတာတွေကြောင့်ဒေသခံတွေရဲ့နေစဉ်လူမှုဘဝမလုံခြုံမှုတွေနဲ့ရင်ဆိုင်နေကြရတာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်စစ်တွေဘက်ကလုံခြုံရေးအခြေအနေကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ည10နာရီထိထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍအနားဆင်ရဖို့ရှိပါတယ်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ဖို့ချိတ်ဆက်ရပါရှင
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်အောက်တိုဘာလ6ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရပြီးတော့တစ်နှစ်ကျော်ထောင်ထဲမှာအကျဉ်းချခံနေရတဲ့ကာလအတွင်းမှာမိသားစုနဲ့တွေ့ဆုံခွင့်ဆိုတာမရှိခဲ့သလိုစိတ်ပိုင်းဆိုင်ရာထိခိုက်အောင်လို့ဖိအားပေးချင်းချောက်တာတွေမကြခဏကြုံခဲ့ရပါတယ်လို့နိုင်ငံရေးအကျဉ်းသူဟောင်းမတ်ရွှေရီလင်းထင်ကပြောပါတယ်အကျဉ်းထောင်ခံချင်းချင်းကြက်ကြက်ထဲမှာနိုင်ငံရေးအကျဉ်းသူတွေကိုပြုတ်သိမ်းထားပြီးတော့ရုပ်ပိုင်းစိတ်ပိုင်းထိခိုက်အောင်လို့ပုံစံမျိုးစုံနဲ့ဖိနှိပ်ချိတ်ချောက်တာတွေရှိသလိုမလွတ်မြောက်သေးတဲ့သူတွေအတွက်လည်းအင်မတန်မှစိုးရိမ်မိတယ်လို့မတ်ရွှေကြီးလင်းထင်ကပြောပါတယ်။အမျိုးသမီးနိုင်ငံရေးအကျဉ်းသူတဦးရဲ့ထောင်တွင်းအတွေ့အကြုံတချို့ကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမတ်ခင်ဖြူထွေးတင်ပြထားပါတယ်။
မင်္ဂလာပါရှင် VOA ကိုအစီအစဉ်တာကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့မကျေးဇူးပါမင်္ဂလာပါရှင
်ဟုတ်ကဲ့ပါဆိုတော့ Mastery Linking ကဒါအာနာသိမှုနောက်ပိုင်းမှာဖန်စီထိတ်သိမ်းခံထားတဲ့အမျိုးသမီးနိုင်ငံရေးအကျဉ်းသူတယောက်ပေါ့နော်ဒီနှစ်ထဲမှာပဲပြန်လွတ်လာတယ်လို့လည်းသိရပါတယ်ဆိုတော့ဒီဖန်စီခံရတဲ့အခြေအနေပေါ့နော်ဘလို့ကိုကဘလို့ပုံစံနဲ့ပါဝင်လှုပ်ရှားပြီးတော့ဘယ်အချိန်မှာဖန်ခံရတယ်ဘယ်အချိန်မှာပြန်လွတ်တယ်ဆိုတာကိုအရင်ဆုံးအချင်းချုပ်ပြီးတော့ပြောပြပေးပါလားရှင
်ကျွန်မကဒီ2021ပေါ့နော် February ဒီအစ်အနာသိမှုစတဲ့ကနေပြီးတော့ကျမကလှုပ်ရှားမှုတွေမှာပေါ့နော်တေချာထဲဝင်ပါခဲ့ပြီးတော့ဒီ2022မှာဖမ်းခံရဖမ်းခံရပြီးတော့2023မေလ3ရက်နေ့ကစုံလိုက်ပြီနေမှာကျမပြန်လွတ်ခဲ့တာပါရှင်ဟုတ်အနာသိမှုအတိုင်းခင်ကတော့ကျမကဒီ2014မှာပေါ့နော်လူ့ဟန်ဒီမိုကရက်ပါတီရဲ့ပါတီဝင်အဖြစ်ပါဝင်ခဲ့တယ်ပါတီနဲ့ဒီလှုပ်ရှားမှုတွေနောက်တစ်ခါဒီနိုင်ငံရေးနဲ့ပတ်သက်တဲ့လေ့လာမှုတွေပေါ့နော်ကျွန်မအစစ်စစ်မပြတ်လှုပ်ဆောင်ခဲ့တယ်နောက်တစ်ခါဒီ2020ခုနှစ်မှာပေါ့နော်အချို့ရွေးကောက်ပွဲမှာကျွန်မကဗိုလ်ထောင်မြို့နယ်ကိုစားပြုအနေနဲ့ပေါ့နော်ကိုယ်စားလှယ်အနေနဲ့ကျွန်မဝင်ရောက်ရှင်ပြန်ခဲ့ပါတယ်ရှင်ဒါကျွန်မရဲ့နိုင်ငံရေးလှုပ်ရှားမှုပါရှင
်ဆိုတော့2022ခုနှစ်မှာတော့ဖန်စီခံရတယ်ပေါ့နော်ဆိုတော့ဒီဖန်စီခံရတဲ့ပတ်သက်ပြီးတော့လည်းပြောပြပါဦးထောင်လွင်းမှာဘယ်အချင်းထောင်မှာအဓိကနေခဲ့ရလဲဘယ်လိုပုံမှန်နဲ့ဆွဆွဲခံရပြီးတော့ဘယ်နှစ်ထောင်ချခံခဲ့ရတာလဲ
ကျမကဟိုတရားဆွဲတာကတော့905ကာတီနဲ့ပါရှင်905ကာတီနဲ့ကို3နှစ်ပြည့်တန်ချမှတ်ခံရတယ်နောက်ကကျမအင်းစိတ်မှာ4လနေခဲ့ရပြီးတော့တာဝရီချင်းထောင်ကို4လမြင်နေပြီးတဲ့အခါမှာရွှေ့ပြောင်းခံရတယ်ပေါ့နော်အဲမှာတာဝရီမှာအာရှစ်လနေခဲ့ရပြီးတော့အကုန်လုံးပေါင်းကျွန်မတစ်နှစ်နဲ့နှစ်လကြာပါရှင်ထောင်ထဲမှာ
ဆိုတော့အများအချိန်အများစုကတော့တာယာပြီးထောင်ထဲမှာနေခဲ့ရတာပေါ့နော်ဆိုတော့ဒီအချင်းချနေတဲ့အချိန်ကာလအတွင်းမှာရောဥမာနှိပ်စက်နှင်းပန်းခံရတာမျိုးကြုံခဲ့ရတာရှိလားရုပ်ပိုင်းစိတ်ပိုင်းဘယ်လိုအခြေအနေကြုံတွေ့ခဲ့ရတာမျိုးတွေရှိလဲရှင
့်ဩကိုပိုင်းဆိုင်ရာဒီနှိပ်စက်စက်နှင်းပန်းခံရတာမျိုးကျွန်မကကိုယ်ကတော့ကြုံခဲ့ရဘူးဒါပေမဲ့စိတ်ပိုင်းဆိုင်ရာအနေနဲ့ကတော့ထောင်ဆိုတဲ့အတွက်နောက်တစ်ခါကျတော့ဒီတာယာပြီးကထောင်ကဟိုရန်တရားလည်းမနိုင်တဲ့တကြောင်မို့လို့နော်ဟိုအမျိုးသမီးအချင်းသူတွေအနေနဲ့ပေါ့နော်နေမှုစားမှုတွေမှာအရန်ကိုခက်ခဲပြီးတော့စိတ်ပိုင်းဆိုင်ရာပေါ့နော်ဒီဟိုထိခိုက်တဲ့ပုံစံမျိုးတွေတော့ကျွန်တော်အများကြီးပဲခံစားကြုံတွေ့ခဲ့ရပါတယ
်ဘလို့အချင်းကြီးကြုံတွေ့ခဲ့ရတာလည်းရှိတယ်အခက်ခဲတွေပါကြီးကြုံခဲ့ရတာမျိုးရှိလက်ရှင
်ဆိုတော့ကျွန်မပြောတဲ့ထောင်ရဲ့ပေါ့နော်ဒီပင်မရှိနေတဲ့ရန်တရားကမနိုင်တဲ့ခါကျတော့ကျမတို့ကိုဖြစ်စည်းပေးတဲ့ဟိုရေချိုးရတော့လကောက်နော်အစားတောက်စားရတော့လကောက်နေရာထိုင်ခင်းရတော့လကောက်ကျမရေးကိုတကယ်ပေါ့နော်ဟိုဆောက်ရှောက်ပေးနိုင်မယ်အနေထားမျိုးတော့ကျမတို့ကရရှိခံစား권မျိုးတော့မရခဲ့ဘူးရှင်
ဆ တော့မိသားစုတွေရောကိုအချင်းထောင်ထဲမှာရှိနေတဲ့အချိန်မှာပုံမှန်တွေ့ဆုံတာတွေရှိလား
ထောင်ထဲမှာတော့ဗောနော်ထောင်ဝင်စားအနေနဲ့တွေ့တာကတော့လုံးဝမရှိခဲ့ဘူးဒါကလည်းကျမတို့ဟောထောင်ပိုင်လှတဲ့ခါမှာလှဲတဲ့ခါမှာကျမတို့ထဲကနေပြီးတော့အချင်းသူချင်းကိုတင်ပြတာရှိတယ်ဒါပေမဲ့သူတို့ရဲ့အကြောင်းပဲချက်ကဘာလဲဆိုတော့ဒါဒီကိုဗစ်စတဲ့ကဗောနော်ကိုဗစ်ဒီ2019အပြီး2020ရဲ့အစကိုဗစ်စပိတ်တဲ့ကလော့ဒ်ဒေါင်းကာလတဲ့ကပိတ်လိုက်တဲ့ဒီထောင်ဝင်စားကဗောနော်ကျမတို့ကလာဖန်ကန်ရတဲ့ချိန်ထိကျမတို့ဒီလွတ်ကန်နေပေါ့နော်ဒီ2023လောက်ထိကလုံးဝမရှိခဲ့ဘူးခုချိန်ထိလည်းရှိရလို့မကြားသေးဘူးရှင်ထောင်ဝင်စားလုံးဝဒီနှစ်ထိကိုပိတ်ထားတာပါတွဲကလည်းမရှိပါဘူ
းဟုတ်ကဲ့နိုင်ငံရေးအချင်းသူတွေထောင်နေမြန်မာနိုင်ငံအနှံ့ပြအချင်းထောင်နေပါအတွက်များများလည်းရှိပါတယ်အမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့အချင်းထောင်ထဲမှာနေရထိုင်ရတာပို့ပြီးတော့ခက်ခဲတယ်ဆိုတော့ပြောဆိုတာလည်းရှိတယ်ဆိုတော့ကိုယ်အနေနဲ့ရောကိုယ်တယောက်တည်းအနေနဲ့ဒီထောင်ထဲမှာရှိနေတဲ့အချိန်မှာခက်ခဲဆုံးအချိန်ဆိုတာမျိုးရောအမျိုးသမီးဖြစ်တဲ့အတွက်ကြုံခဲ့ရတာမျိုးရောရှိလားဘလို့အခြေအနေမျိုးများရှိမလဲ
ဟုတ်ကျမတူတည်းအနေနဲ့ခက်ခဲဆုံးကတော့ဘာလဲဆိုတော့ကျမတို့အချင်းချင်းလေးတွေမှာပေါ့နော်သူတို့ရဲ့ဒီကျမတို့ကိုဖြည့်ဆည်းပေးနိုင်မှုရွံ့နှဲမှုတွေမှာအချင်းချင်းကြားမှာပေါ့နော်အချင်းလွဲမှုအမြင်လွဲမှုဒါကလည်းဒါသူတို့ပုံမှန်လုပ်နေကြအတိုင်းပဲဥပမာပေါ့နော်ကျမတို့ဘက်ကနေပြီးတော့ကျမတို့လိုအပ်ချက်ကိုပေါ့နော်ဒီထောင်ပိုင်တို့တခြားတောင်ဝင်ရှိတဲ့သူတွေကိုပြောတဲ့အခါမှာသူကျမတို့နဲ့ကျမတို့အချင်းချင်းကြားပေါ့နော်ဒီရန်တိုက်တဲ့ဟာကတော့ကျမကိုစိတ်ပိုင်းဆိုင်ရာအထိခိုက်ခံစားရဆုံးပဲဖြစ်တယ်ရှင်ဟုတ်
ဒီတရားဝင်အချင်းထောင်ပါလေဒီနှစ်ထဲမှာပဲဒါအမျိုးသမီးတချို့ဟိုရိုင်းနှက်ခံရတယ်ဆွဆိုးဝါဖြစ်ရတဲ့ခုလည်းဖြစ်ခဲ့တယ်ဆိုတော့အဲ့ဒီအချိန်မှာတော့မတ်ရွှေလင်းချင်ကတော့အဲ့ဒီအချိန်မှာတော့ပြန်လွတ်သွားပြီချင်တယ်ဟလားအဲ့ဒီကြားတော့ကြားခဲ့သေးလား
ဟုတ်ကဲ့ကျွန်မကြားရတယ်ရှင်အဲ့လံကကျွန်မတို့ကြားရတော့ဒီ2023ရဲ့7 19 July ပေါ့နော်ဒီအာသာနီနေ့မှာအာသာနီနေ့မှာသူတို့ကမ်ပိန်းတစ်ခုလုပ်တယ်ဖျားပြားမယ်ဖျားပြားတက်တဲ့ကမ်ပိန်းလုပ်တယ်လုပ်ကြတယ်ပေါ့နော်ဆိုအဲ့ဒီလုပ်ကြတဲ့အပေါ်မှာအပြစ်သေးရေးယူတာရှိရတော့ကျမတို့ကြားရပါတယ်။ဟိုတိုက်ပိတ်တာလည်းကြားတယ်။ရိုက်တယ်ဆိုတဲ့ဟာမျိုးလည်းကျမတို့ကကြားရပါတယ်။ဒါကျမတို့ရှိခဲ့တဲ့တုန်းကတော့ဒီလိုမျိုးပေါ့နော်ဟိုကမ်ပိန်းမှုဆောင်မျိုးတွေကတော့ဒါတော့ဒီကျမရှိခဲ့တဲ့ရှစ်လကာလအတွင်းမှာပေါ့နော်ဒီလိုစုဝဲမှုဆိုတာကကျမတို့တယောက်ချင်းစီကဒါဒီအာနာပိုင်ပေါ့နော်ကျမတို့အမျိုးသမီးတွေပေါ့အမျိုးသမီးတွေအာနာပိုင်ကျမတို့တယောက်ချင်းပုံမှန်သာဟိုစိန်ခေါ်မှုတွေလုပ်ကြပြီးနေအဲ့လိုအစုအဖွဲ့နဲ့တော့မရှိခဲ့ဘူး။ဒါပေမဲ့ဒီကာလမှာကျမတို့လုပ်ပြီးတဲ့ခါမှာပေါ့နော်တို့ဒီအာသာနီနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုလုပ်တဲ့ခါမှာနော်ကျပေးရလို့ကျမကြားတယ်။ဆိုတော့ဒါကသူကတိတိကျကျအကောင့်ထဲပေါ်လိုက်တာပဲ။အရင်ကျမတို့ကျမရှိနေတဲ့ကာလဒီမှာတော့သူအနေနဲ့ချင်းချောင်းနေကြ။အမျိုးသမီးတွေရဲ့အဆောင်တဲကိုမျိုးသားတွေဝင်လာမယ်။ယောက်ျားတွေဝင်လာမယ်။ယောက်ျားတွေဝင်ရိုက်မယ်။တခုခုဆိုနေလို့အဲလိုလွတ်အောင်ရှောင်ကြ။ဆက်ဖြစ်ပေါ့နော်။ကျမတို့ကိုစိတ်ပိုင်းဆိုင်ရာထိခိုက်အောင်။ကျမတို့ကိုချင်းချောက်ခဲ့တာရှိတယ်။အဲတကယ်အဲ့ဒီကဒီကျမဒီပေါ့နော်။ကျမရှိနေတဲ့ကာလမှာဆိုရင်တခြင်းဖြစ်ဘူးလေအဲ့ဒါက။ဘာဘလို့ဖြစ်တာလဲဆိုတော့ကျမတို့ဘက်ကအမျိုးသမီးဒီအုပ်စုနဲ့တပကအမျိုးသမီးလေးဒီတခြားအမှုအမျိုးသမီးနဲ့ပြဿနာလေးတစ်ခုစုံချက်ဖြစ်တဲ့အခါမှာထောင်မပွင့်ခင်ချိန်ပေါ့နော်နေ့လယ်ခင်းထောင်မပွင့်ခင်ချိန်မှာဒီသူတို့ညကလက်ကစားဖြစ်တဲ့ဟာကိုအတန်ကြားပြီးတော့ယောက်ျားတွေကဝင်ချလာအဆောင်ထဲကိုအဆောင်ထဲကဝင်လာပြီးတော့ဆုံးဝဖြစ်တဲ့အဆောင်ကနေအမျိုးသမီးတွေဖြစ်တဲ့ပေါ့နော်၄-၅ချက်ရောက်ကိုဆွဲထုတ်လာတယ်ဆွဲထုတ်လာပြီးတော့ကြောကုန်းရိုက်ဗာရိုက်နေအဲ့လိုမျိုးပေါ့နော်ဒီလိုယောက်ျားတဲ့အနေထားကိုကြုံခဲ့ဘူးတဲ့ဆိုအဲ့ဒါကလည်းအဲ့လိုဖြစ်ပြီးတဲ့ကကျမတို့ချင်းချောက်တာပဲအဲ့ဒါဆိုတော့ဒီလိုချင်းချောက်ရဆိုတာကကျမတို့ကိုဟိုကိုပြောတဲ့စကားတွေမပြောအောင်ကိုတောင်းကိုကြားရမယ့်ခွင့်ရေးတွေပေါ့နော်ဟိုတောင်းဆိုမှုမလုပ်ရဲအောင်လုပ်မဲ့သူကလုပ်မယ်ဆိုရင်တော့မှဝိုင်းပြီးတော့ပေါ့နော်ဒီဟိုအပြစ်မြင်ကြအောင်ပေါ့နော်ထောင်မသိအနေကြီးရရှင်အရင်ကြီးရတော့ကအဲ့လိုဒီလိုချင်းချောက်တဲ့ကြောင့်မို့လို့ကျမတို့မှာပေါ့နော်ပြောမယ်ဆိုရင်မှကျမချိန်နေရတယ်တောင်းမယ်ဆိုရင်မှကျမတို့ကပြန်ပြီးတော့တခြားသူတွေကိုပြန်ပြီးတော့ပေါ့နော်ဟိုပြန်ဆောင်ရနေထားဖြစ်တဲ့ခါကျတော့လူအပ်ကတော့ပြောရတာခက်သွားတယ်ရှင်ဟုတ
်အခုတော့ကိုကတော့ပြန်ပြီးတော့လွတ်မြောက်လာတယ်ပေါ့လေဒါလွတ်ငိမ့်သက်သာခွင့်နဲ့လွတ်လာတယ်လို့ပဲနားလဲပါတယ်ပြီးခဲ့တဲ့မေလာတွေကပေါ့နော်ဆိုတော့ကြံခဲ့တဲ့အမျိုးသမီးတွေရောကိုနဲ့အတူတူနေခဲ့ပြီးတော့မှကြံခဲ့တဲ့သူတွေရောရှိလားရှင်သူတို့နဲ့ပတ်သက်ပြီးတော့ဘာဆိုရင်ချက်တွေရှိလဲ
ကျမကတော့ impotent ဆိုရင်ပါတယ်ကျမတို့ထွက်လာတဲ့ကသက်သက်ကိုကိုရိုင်းသာပါလာထွက်လာခဲ့ရတယ်ကျမတို့ဒီနေ့ဒီစိတ်မချမ်းသာဘူးစင်ချမ်းသာခဲ့ဦးเนาะအကုန်လုံးပြန်ကျင်နေကြပြီအဲ့ဒီနေရာကကျမတို့ ਨੇ ထိုက်တန်တဲ့နေရာလုံးဝမဟုတ်ဘူးကျမတို့ဘာပြမမရှိဘူးမရှိဘဲနဲ့ကျမတို့ကိုနေရာကျင်းထဲမှာအကုန်ထိုးသိမ့်ထားတော့ကျမတို့ချားထားတယ်ဆိုတော့ကျမ intern ဆိတ်ပူတယ်နောက်တစ်ခါကျမတို့တစ်ခေါက်ဒီခေါက်လွတ်လာတဲ့ခါမှာတော်တော်များများအရှိပိုင်းတုတ်ပါသွားတော့နောက်ပိုင်းက incident တွေတောင်းကြောင်းအတုတ်တွေရှိတယ်ဒီနေ့ကမှကျမတို့ပြန်ကြားရသူတို့တော်တော်မှပေါ့နော်နေရာထိုင်ခင်းရအစအရင်60လောက်အများဆုံးထားရတာအခု100ကျော်ထားရတယ်ကျမတို့ကြားရပါဆိုဒီလိုအနေအထားမျိုးကသူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပေါ့နော်အများကြီးချစ်ကြိုက်နိုင်ချစ်ကြိုက်ခံစားရနိုင်တယ်မ နောက်တစ်ခေါက်ကနောက်တစ်ခုကတော့အပြည့်သတင်းတွေရတယ်အပေါ်လုံးကပြက်နေတဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့သူတို့ကမြာပေါ့နော်ကိုယ့်ရဲ့ယုံကြည်ချက်ကြောင့်ဒီမှာပါလာကြတယ်လုဆောင်လာခဲ့ကြတယ်ဒါပေမဲ့ဒီနေ့ထိလည်းအချင်းဆောင်နေတယ်မှာပေါ့နော်ခက်ခက်ခဲခဲနဲ့ရုန်းကန်နေရတဲ့ကြောင့်မလို့ကျွန်မကသူတို့အတွက်အခုချိန်ထိဆိုရနေတုန်းပဲအဲနောက်တစ်ခုကကျတော့သူတို့ကပေါ့နော်စစောပြောတဲ့ဒီအမျိုးသမီးဝန်ထမ်းတွေရဲ့အုပ်ချုပ်မှုအပြင်အမျိုးသားဝန်ထမ်းတွေရပါလာပြီးတော့တရားမဲ့ဟုတ်ထပ်ပြီးတော့ရိုက်နှက်တာကိုနှိစတာကိုလုံးမတော့ကျွန်မ intern ဆိုးပါလေရှင
်အဲ့တော့ထောင်ကနေပြီးတော့ပြန်လွတ်လာတဲ့အချိန်မှာရောရက်တီနေထိုင်မှုကဘယ်လိုရှိလဲရှင်ဘာခက်ခဲနေလဲရှိကြလဲ
ကျွန်မတို့အဓိကခက်ခဲကတော့မိသားစုပေါ့နော်ကျွန်မမိသားစုဆိုရင်ကျွန်မကိုတစ်နှစ်ကျော်ထောင်ထဲမှာသူတို့အဆအဆုံးအပြည့်စုံကျွန်မဖြည့်ဆည်းပေးရတာရှိတယ်အဲ့တော့ကျွန်မအိမ်ပြန်ရောက်တဲ့အခါမှာနော်မိသားစုကျွန်မမိသားစု၄ယောက်ရှိတယ်၄ယောက်စလုံးကပင်ပန်းနေပြီအဖေလည်းပြင်ပန်းနေပြီအမေလည်းပြင်ပန်းနေပြီအမလည်းပြင်ပန်းနေပြီဒီပန်းနေတဲ့မှာကျမလည်းပြင်ပန်းနေပြီဆိုတော့ဒီမိသားစု၄ယောက်ရဲ့စိတ်ပိုင်းဆိုင်ရာတွေဟိုအဟဆတာဖြစ်အောင်ပေါ့နော်မနေ့နေရစားရတဲ့ဟာဖြစ်တယ်ရှိရပေါ့နော်ရှိရနောက်ကကျမရဲ့ရက်တည်ရရှိရပီထွင်းမှာပီထွင်းရဲ့အလုပ်မှာပေါ့ကျမတို့ကစကားတစ်ခုမှလုပ်မရဘူးပြောလို့မရဘူးအဲ့လိုအနေထားခက်ခဲတက်တယ်မျိုးတဲ့အနေထားမျိုးမှာကျမကဒီဘက်ပေါ့နော်ဟိုနေဆက်ဖက်ကိုတော့ကျွန်မဖတ်လာပြီးတော့အခုကျွန်မရဲ့ပေါ့နော်ဒီကိုလုံးနိုင်တဲ့အလုပ်ငယ်ပဲကျွန်မရက်တင်ရအောင်ကျွန်မစူးစမ်းနေရပါတယ်
။ဒါပါဗီဒီယိုအတွက်အခုလိုချင်းပြီးပြီးတော့ဖြေချပေးရကျေးဇူးများကြီးတင်ပါတယ်ရှင
်။အမျိုးသမီးနိုင်ငံရေးအကျဉ်းသူမတ်ရွှေကြီးလင်းထင်ကိုဆက်သွယ်မေးမြန်းပြီးတော့မက်ခင်ဖြူထွေးတင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့တူတာဆောင်လေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းမဲ့ရဲ့တူတာဆောင်လေအမေရိကန်တခွင်စီစဉ်မှာတော့အမေရိကန်အစိုးရအတုံးစိတ်တမန်နိုင်မှုဒီမိုကရက်နဲ့ရီပါဘလီကန်တို့ထိန်းချုပ်ထားတဲ့အောက်လွတ်တော်ကြားမှာဘာတွေသဘောထားကွဲလွဲနေပါသလဲရီပါဘလီကန်စကားစစ်ထိုးပွဲမှာအစဉ်လာရှိတဲ့ရီပါဘလီကန်ကိုယ်စားလှယ်တွေဘာတွေအခက်ကြုံနေရပါသလဲဆိုတာတွေကိုကိုအောင်ကနိုင်ငံရေးသိပ္ပံကျောင်းသူမက်ခင်တီရီနန္နာဆိုးကိုဆက်သွယ်မေးမြန်းတင်ဆက်ပေးထားပါတယ်
ဟုတ်ကဲ့ Mac Kennedy နာနာဆိုကျွန်တော်တို့ဒီပြီးခဲ့တဲ့အပတ်မှာတော့ Republican တွေရဲ့စကားစစ်ထိုးပွဲပေါ့တမရလောင်းကိုယ်စားလှယ်ရွေးဖို့ကိစ္စနဲ့ပတ်သက်တဲ့ဟာဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားတာဒါဒုတိယပိုင်းကိုတော့ကျွန်တော်တို့ကဒီသတင်းပတ်မှာဆက်ပြီးတော့လွှင့်ပေါ်ပါဒါပေမဲ့လည်းဒီ American နိုင်ငံရေးလောကမှာဆိုလို့ရှိရင်အခုလောလောဆယ်မှာဆိုလို့ရှိရင်အောက်လွတ်တော်ဥက္ကဋ္ဌကိုယာရုကနေဖယ်ရှားလိုက်တဲ့ကိစ္စတွေလည်းရှိနေပါတယ်ဆိုတော့ဒီကိစ္စကိုအရင်ဆုံးပြောအောင်ပါဒီအောက်လွတ်တော်မှာ Republican Party ရအများစုဆိုတော့အောက်လွတ်တော်ရဲ့ဥက္ကဋ္ဌက Republican Party ရပေါ့လေကေဗင်မက်ကာတီသူ့ကိုဖြုတ်ချတယ်အဓိကကတော့အစိုးရအတုံးစီကိစ္စပေါ့တမရဂျိုးဘိုက်တန်ဒါဒီမိုကရက်အစိုးရကဟိုတောင်းထားတဲ့အတိုင်းပေါ့နော်ဒါဟိုမက်ကာတီကခွင့်ပြုလိုက်လို့ဆိုပြီးတော့ဒါသူ့ရဲ့ Republican Party ဝင်နေရပဲသူ့ကိုပြန်ပြုတ်ချတာဒီအစိုးရအတုံးစီမှာဟိုဒီမိုကရက်အစိုးရကတောင်းထားတဲ့အတိုင်း Republican ဘက်ကမပေးချင်ဘူးဆိုတော့ Republican တွေကဒီ2024ခုနှစ်အတွက်ပေါ့နော်အစိုးရအသုံးစရိတ်ကိုဘာကြောင့် short ပြီးတော့ပေးချင်တာလဲဆိုတာကိုအရင်ဆုံးပြောပြပြပါလား
ဒီကတော့ဒီ Ukraine နဲ့ Russia စစ်ပွဲကို၆ပတ်နဲ့အဲကုန်ကျစရိတ်တွေပေါ့နော်စစ်စရိတ်တွေအဲကတော့အဓိကပါပဲအဲတကယ်ကျမတို့အမှတ်မိမယ်ဆိုလို့ရှိရင်ဒီကနေ့ July 9မှာတော့ဒီ output တော့မှာ Republican အယောက်80ဟာဒီ Ukraine ကိုစီရေးရအဲ၆ပတ်နေတာတွေကိုလုံးဝလက်ခံမှုဆိုပြီးတော့သူတို့တွေကမဲပေးခဲ့ကြတယ်ဒီအယောက်80ဟာအရေးအတွက်အားဖြင့်မပြောပါတော့ဘူးဆိုပေမဲ့သူတို့တွေကဟောနော်ညာလက်ရဆုံးနေဖြစ်တဲ့အတွက်ကြောင့်မလို့ဒီပုဂ္ဂိုလ်တွေက Republican Party မှာဆိုလို့ရှိရင်လေသူတို့ရဲ့ဩဇာတရားမှုကကြီးမားပါတယ်ဒီလိုအဲ့လိုကြီးမားတဲ့အတွက်ကြောင့်မလို့တခြား Republican အဖွဲ့ဝင်တွေအနေနဲ့ရလဲပဲဒီ Ukraine ကိုမပံ့ပိုးဖို့အတွက်ကိုပေါ့နော်အဲထောက်ခံဖို့အတွက်သူတို့ကိုဖိအားပေးတယ်လို့ဖြစ်ခဲ့တယ်ပေါ့နော်တခြားနိုင်ငံတွေဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့နိုင်ငံရေးယူဝါဒကိုလက်ခံယုံကြည်တဲ့ပုဂ္ဂိုလ်Republican Party မှာရှိတယ်ဒီတွင်ကိစ္စတွေကိုပဲသူတို့ focus လုပ်မယ်တခြားနိုင်ငံကိစ္စတွေသူတို့ဝင်မပါဘူးပေါ့နော်နောက်တစ်ခုကကျတော့ Ukraine စစ်ကနှေးတယ်အောင်မြင်မှုတွေကနှေးနေတယ်သူရဲ့နှုံးကပေါ့နော်ပြီးရင်ရှေ့ကျနိုင်နေဆိုပြီးတော့လည်းပဲဒီအပေါ်မှာဆက်လက်ပြီးတော့အတုံးစိတ်တွေကိုမတုံးဆွဲခြင်းနဲ့အကြောင်းတွေလည်းရှိတယ်နောက်တစ်ခါ Trump ကပေါ့ဒီတမန်ရွေးပွဲကိုပြန်ပြီးတော့သူက ါဝင်ပြီးတော့ရွေးချယ်ဖို့ဖြစ်လာတဲ့အခါမှာသူ့ရဲ့ Ukraine စစ်ပေါ်မှာမထောက်ခံကျင်တဲ့သဘောကြားတွေအားလည်းပဲ Republican Party အပေါ်မှာအများကြီးအကျိုးသက်ရောက်မှုတွေရှိနေပါတယ်ဒီလိုအကြောင်းနဲ့အကြောင်းမလို့ပေါ့နော်သူတို့အနေနဲ့ကဒီတက်ချက်ကိုလုံးဝမတုံ့ပြန်ဘူးပေါ့နော်အဲသူတို့အနေနဲ့သဘောမတူနိုင်ဘူးဆိုတာဖြစ်လာပါတယ
်ဆိုတော့ဒီမိုကရက်ဘက်ကကြတော့ဘာကြောင့်မလို့အခုလို့ပေါ့လေဒါဒီအသုံးစရိတ်ကိစ္စတွေမှာဆိုရင်ဒါနိုင်ငံသားရေးရာမူဝါဒတွေမှာဆိုလို့ရှိရင် Ukraine ကိုဟိုထောက်ပံ့ဖို့ Ukraine ကို Ukraine လူလူနဲ့အမြဲတမ်းရပ်တည်သွားရမယ်ဆိုပြီးတော့သမ္မတဘိုက်ဒန်ကလည်းပြောထားတာဟုတ်ဒါဆိုတော့ဒီမိုကရက်တွေကကြတော့ဘာကြောင့်အဲ့လိုမျိုးစဉ်းစားတယ်လို့ထင်ပါလဲ
။ Okay ဒီမိုကရက်တွေသူတို့ရဲ့ data တွေအရပေါ့နော်။60ရာခိုင်နှုန်းကျော်လောက်ကဒီစစ်ကိုထောက်ခံကြရတယ်။အများစုကတော့ဘယ်လိုသဘောထားရှိနိုင်လဲဆိုရင်ဒီစစ်ဟာ strategic war ပေါ့နော်။သူတို့အတွက်ကဒါတွတ်ချက်ထားပြီးတော့ကမ္ဘာမှာသူတို့ရဲ့ဒီအာဏာပေါ့နော်။ရုရှားရဲ့အာဏာ American ပြည်အောင်စီရဲ့အာဏာကိုထိန်းချုပ်ဖို့အတွက်စစ်လို့သူကသဘောထားပါတယ်အဲဥပမာဆိုလို့ရှိရင်ဒီဟိုပေါ့နော်အကြောင်းအများကြီးတဲကနေပြီးတော့မှပထဝီနိုင်ငံရေးအရာပဲပြောမယ်ဆိုရင်တောင်မှဒီ Sevastopol port လို့မျိုးပေါ့ဒီရေရေအငြင်းတန်းခဲမနေတဲ့နေရာအဲ့နေရာတစ်ခုပဲရှိတယ်ပေါ့ဒါ Ukraine ရဲ့တောင်ဘက်ပိုင်းမှာရှိတယ်အဲ့ဒီနေရာနေပြီးတော့မှရုရှားအတွက်က Navy တွေဝင်ထွက်သွားလာနိုင်လေသူတို့အတွက်ဒီ port ကအမတန်အရေးကြီးရယ်ပေါ့နော်ဒီဟာကိုထိန်းချီထားနိုင်မယ်ဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုအနေနဲ့ကယူကရိန်းနိုင်ခဲ့မယ်ဆိုလို့ရှိရင်ပေါ့နော်ရုရှားရဲ့ဒီအာဏာပြန်ဆိုင်မှုရန်ကိုသူတို့တွေအနေနဲ့ထိန်းသိမ်းနိုင်မယ်လို့သူတို့ယုံကြည်တဲ့အတွက်ကြောင့်မို့လို့ဒီမိုကရက်တွေကတော့ဒီစစ်ကိုပံ့ပိုးချင်တာဖြစ်ပါတယ်
။နောက်တက်လာမယ့်အလုပ်တော်ဥက္ကဋ္ဌကအခုလိုမျိုးပေါ့နော်ယူကရိန်းအတွက်စစ်စေးတွေဒါထောက်ပံ့ပေးဖို့ကိစ္စတွေဘာတွေကိုသူ့အနေနဲ့သဘောမတူဘူး Ukraine ကိုဆက်ပြီးတော့ American ကလည်းပဲနောက်ဟိုကျောတော့နောက်ခံပေးမထားတော့ဘူးဆိုလို့ရှိရင် American ပုံရိပ်ကရောနိုင်ငံတကာမှာဟိုဘယ်လိုပုံစံမျိုးဖြစ်သွားနိုင်ပါလဲ
Ukraine ကိုဆက်လက်ပံ့ပိုးလိုစိတ်မရှိတဲ့ပေါ့နော် Speaker ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီ American ရဲ့ပုံရိပ်ကကမ္ဘာမှာချဆင်းသွားနိုင်ပါတယ်သူ့အနေနဲ့ပေါ့နော်ရုရှားကိုတည်းမဟုတ်ဘူးတကမ္ဘာလုံးကိုဘလို့တရင်မျိုးပေးသလိုရောက်သွားမလဲဆိုရင်တခြားဒီဟိုနိုင်ငံကြီးတွေပေါ့နော်ဒီမှာအထူးသဖြင့်ရုရှားနဲ့မဟာမိတ်ဖြစ်တဲ့တရုတ်တို့လိုမြောက်ကိုရီးယားတို့လိုနိုင်ငံတွေအနေနဲ့တခြားနိုင်ငံငယ်တွေပေါ့အထူးသဖြင့်ဒီဖာနာရှင်ကြီးစိုးနေတဲ့နိုင်ငံငယ်တွေမှာတွားပြီးတော့မှဒီနိုင်ငံကြီးတွေမြောက်ကိုရီးယားလိုတရုတ်လိုအနေပြီးမွေးရောက်ဆုံးမချက်လေတဲ့ကိစ္စတွေကိုသူကလက်ပိုက်ကြည့်နေတော့မယ်ဆိုတဲ့သဘောမျိုးတက်ရောက်သွားနိုင်ပါတယ်။နောက်တရုတ်အနေနဲ့ဆိုရင်လည်းထိုင်ဝမ်တို့ဘာလို့လို့ပေါ့နော်ဒီလိုနိုင်ငံတွေအပေါ်မှာဝင်ပြီးတော့မှနေချဲ့တာတွေဒါတွေကိုလည်းလက်ပိုက်ကြည့်နေတော့မယ်ဆိုတဲ့သဘောမျိုးအများကြီးတက်ရောက်သွားနိုင်ပါတယ်
။ပြီးခဲ့တဲ့အပတ်ကကျွန်တော်တို့ဆွေးနွေးခဲ့တယ်လို့ပဲဒါ Republican စကားစစ်ထိုးပွဲမှာဟိုသမ္မတ Trump ကတော့သူကိုယ်တိုင်တော့မပါဘူးပေါ့လေ။သမ္မတ Trump ကအခုလိုဒီရွေးကောက်ပွဲမှာအကြောင်းအကျောင်းတွေကြောင့်မပါနိုင်ဘူးဆိုလို့ရှိရင်အခုဒီစကားစစ်တုပ်ဘက်မှာပါတဲ့သူတွေအထဲတွေကဆိုလို့ရှိရင်နောက်ထပ်ဟိုတခြားဘလူလူမျိုးတွေဟာသမရကိုယ်စလေလောင်းဖြစ်လာနိုင်ကြီးရှိနိုင်ပါလေ
ဒီမှာအရင်ဘက်မှာပြောရသလိုပဲသမရဟောင်းထရမ်ရဲ့ဒီသူ့ရဲ့ influence က Republican Party ပေါ်မှာသူသမရဖြစ်တည်ဖြစ်စေမဖြစ်တည်ဖြစ်စေအမတန်မှ influence ရှိတယ်ဆိုဥပမာဆိုလို့ရှိရင်အရင်ပေါ့နော်သူသမရဟောင်း Mike Pence solution အခုသူ Republican အများစုပေါ့နော်အထူးသဖြင့် Trump supporter တွေကသူ့ကိုမထောက်ခံတော့တာတွေကိုတွေ့ရတယ်။ဘာကြောင့်လဲဆိုရင်ဒီ January ကိစ္စမှာCapital Insurrection ကိစ္စမှာ Mike Pence က Trump ကိုဒီလိုမဖြစ်တဲ့မူဒါတွေမလုပ်သင့်ဘူးဆိုတော့ call out လုပ်ခဲ့ပေါ့နော်။အဲလိုအကြောင်းတွေရှိခဲ့တယ်။နောက်တစ်ခါဒီ Iowa State Fair မှာပေါ့နော်သူဒီလို Trump ကို criticize ပေါ့နော်ဝေဖန်ပြောဆိုခဲ့တာရှိတယ်ဒီလိုကြောင်းနေကြောင်းမို့လို့ပေါ့နော် Republican voter အများစုကသူ့ကိုထပ်ပြီးတော့မပံ့ပိုးခဲ့တာမျိုးတွေရှိပါတယ်အဲ့ဒီလို candidate တွေရဲ့အနေထားက Republican Party မှာခုဒီရွေးကောက်ပွဲအတွက်ရှိနေပါတယ်
ကို အောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ပြဒါအကြောင်းတည်ကောင်းစရာကိုတင်ဆက်ပေးထားပါတယ်လက်နဲ့ကင်လိုက်ရင်ရှော့ထွက်သွားတတ်တဲ့ပြဒါလို့ခေါ်တဲ့မာဂျူရီဟာအစိတ်တင်စေပြီးတော့အခန်းရဲ့အပူချိန်မှာတော့အရေးအဖြစ်နဲ့တွေ့ရတဲ့တစ်ခုတည်းသောတတ်ထုဖြစ်တယ်လို့လက်ဖက်ရည်စွန်းနှစ်စွန်းစာလောက်ဆိုရင်တပေါင်လောက်လေးပါတယ်ပြဒါတည်တဆွေဝါလို့ရှင်းမြမာတွေဆိုယူထားတဲ့ထူးခြားတဲ့ပြဒါအကြောင်းကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့သိပ္ပံနဲ့ဤပညာခန္ဓာမှာတင်ဆက်ပေးထားပါတယ်
ပဒံအရဆိုလို့ရှင်ဒီမြန်မာတွေနဲ့မစိမ့်ပါဘူးဆရာပဒါကိုနေရာတကာမှာတုံးရတယ်ဒါပေမဲ့ပဒါကဘယ်ရရတယ်ပဒါကအန်တရဘယ်လောက်ရှိတယ်ပဒါနဲ့ပတ်သက်တဲ့အတုံးတွေပေါ့နော်ဒါဃာကနနမသိကြပါဘူးဆရာဆိုတော့ကျွန်တော်ပဒါကိုပေါ့နော်ဓာတုဗေဒအရာဘယ်လိုခေါ်လဲပဒါဆိုတာဘာလဲနည်းနည်းပြောပြပေးပါဆရာ
ပဒါဆိုတာတော့မာကျူရီပေါ့ကျွန်တော်ဗမာတွေမသိဘူးဆိုတာဟင်းတယ်ပဒါဆိုပြီးတော့သုံးရတယ်နောက်တစ်ခါကျတော့အကိယာထိုးရင်ပဒါကိုအများကြီးသုံးရတယ်ပဒါပေအဆွေဝါဆိုတော့ပြောကြတယ်အဲ့တော့ပဒါကတော့အားလုံးတော်တော်လေးကိုသိကြတယ် chemistry ကတော့ဓာတုဗေဒမှာမာကျူရီလို့ခေါ်ပါတယ်မာကျူရီကအတန်မှတ်စဉ်80ရှိတော့သူ့ကို heavy metal လို့ခေါ်ပါလေသူစီမှာ proton အလုံး80ပါတယ် proton ဆိုတာအလေးချိန်ရှိတဲ့အပေါင်းထက်စစ်တပ်ဝင်တဲ့အမှုံပေါ့သူကများလေလေအဲ့ဒီပစ္စည်းကလေးလေလေပဲပန်ထက်ကိုပဒါအများကြီးသေးပါတယ်အားလုံးသိပါတယ်ဒါပေမဲ့ပဒါကအရေးဖြစ်တယ် heavy metal ထဲမှာအရေးဖြစ်တဲ့ဟာကပဒါတစ်မျိုးပဲရှိပါတယ်သူကဒီအတန်မှတ်စဉ်80ဖြစ်တဲ့အတွက်သူ့နဲ့နီးစပ်တဲ့ပစ္စည်းတွေကြည့်လိုက်ရင်ခြွေကိုတွေ့ရလိမ့်မယ်ခြွေကအတန်မှတ်စဉ်89ဖြစ်တယ
်ခြွေနဲ့ဗရာအရင်နီးနီးကပ်ကပ်ရှိနေတယ်ဆိုတော့ဒုံတက်တိရောဘယ်လိုရှိလဲနောက်ခြွေနဲ့ဗရာကိုပေါ့နော်ဟိုမြန်မာတွေကတော်တော်ခြွေကိုလည်းကြိုက်ကြတယ်ဒီဗရာကိုလည်းဒီစောစောလိုပဲပေါ့နော်ရာဇဝင်နဲ့ချီပြီးတော့ဗရာကိုတုံးကြတာရှိတယ်ဆိုတော့ရွှေနဲ့ဗရာအဆက်ဆက်ပုံနဲ့နည်းနည်းရှင်းပြပေးပါဆရာ
တကယ်တကယ်တော့မာကျူရီကမှပရိုတွန်ကအလုံး80ရှိတယ်ရွှေမှာကျတော့89လုံးရှိပါတယ်အဲ့တော့ရွှေကိုလိုချင်ရင်ဗဒါတွေကပရိုတွန်တစ်လုံးဖယ်လိုက်ရင်ရနိုင်တယ်ဆိုတော့အက္ခိယပညာရှင်တွေကအရင်ကဘယ်လိုလုပ်သိလဲဆိုတာကျွန်တော်တို့လည်းနားမလည်နိုင်ဘူးဒါပေမဲ့တကယ်တမ်းကြည့်လိုက်ရင်ရွှေကအဝါရောမာကျူရီပဒါကတော့အဖြူရောငွေရောရွှေကအခဲမာကျူရီကအရေးရွှေကိုကင်လို့ရတယ်မာကျူရီကကင်လို့မရဘူးရွှေကအငွေမပြန်နိုင်ဘူးမာကျူရီကအငွေပြန်သွားနိုင်တယ်သိသီးစားကမကွာပါမယ်ရွှေနဲ့ပဒါကအမှန်တန်နီးစပ်လဲဆိုတာကိုတစ်ချိန်ကသိထားရတယ်ဒါကြောင့်သူတို့ကပဒါကိုဖိုထိုးလိုက်ရင်ဖြစ်ပရိုတွန်သာထုတ်နိုင်ရင်ရွှေဖြစ်သွားမလို့စတယ်ကောမဟုတ်ဒီပဒါကိုတနည်းနည်းနဲ့ကျွန်တော်တို့သိတိပေါ့တင်လိုက်နိုင်ရယ်နောက်တိုင်းကလည်း philosopher stone ပေါ့ decision လုံးဆိုတဲ့ဟာဖို့ထိုးတော့ရရင်ကျန်တဲ့တတုတွေနဲ့ထိတွေ့လိုက်တဲ့အခါမှာအဲ့ဒီတတုတွေကချွေဖြစ်ပြောင်းလဲနိုင်တယ်လို့ယူဆတဲ့အယူဆပါအဲကြောင့်ပဒါကိုအရင်ကအထူးဖြစ်ဖို့ထိုးတဲ့နေရာသုံးတယ်မြမာတွေကဟင်းသပဒါဆိုပြီးတော့ဒီဆေးတွေမှာတော်တော်လေးကိုသုံးကြပါလေ။ဒါပေမဲ့တရားအဲ့လိုမျိုးသုံးရင်အန္တရာယ်အနှံ့ငယ်ရှိနိုင်တာကိုတွေ့ရတယ
်။ဟုတ်ကဲ့ပါဆရာ။ဗရားရဲ့အန္တရာယ်ကိုနည်းနည်းပြောပြပေးပါဆရာ။ဘယ်လိုပုံစံနဲ့အန္တရာယ်ရှိလဲပြောပြပေးပါဆရာ
။ပထမဆုံးသိတာကတော့တရားကိုသူတို့အဲ့ဒီအနီရောင်ဆေးချေတဲ့ဒီမှာပဲသုံးတာများတယ်။ဒီမှန်နေမှာလဲအနောက်ကဖင်းတဲ့ဗရားသုတ်တယ်ဆိုတော့သုတ်ကြတယ်။ပြင်သက်မှာတခါတော်တော်ခစ်စားသွားတယ်ဗာလဲဆိုရင်အုတ်ထုတ်တယ်မှာအနီရောင်ဆေးဆိုးရတယ်အဲ့အနီရောင်ဆေးဆိုးရတဲ့အုတ်ထုတ်ကိုရှိမှာပဲအဲ့ဒါလေဒီဆေးဖြစ်ကြတယ်အဲ့တော့မိန်းမတွေအတွက်ဒီအုတ်ထုတ်တွေကိုထုတ်ပေးတယ်အဲ့ဒီအုတ်ထုတ်ကရရတယ်ပဒါးတွေနဲ့ပြဿနာတက်ပါသူကနတ်ဆေးအကျောတွေမှာသွားထိခိုက်တယ်အုံနောက်သွားထိခိုက်တော့ 太牛正常的皮了下来，哎，你腰杆啊，老白嘛，不咋叫出来哦，得了加码的那些亚洲，啊，来买老毛啥子的了，皮的。
这不然哦，别呀呀了吧，这些。
不咋啊，我那表了了哇，阿妈讲明年来，得再度转了嘛些，都过两年就脱了了，明年些，啥对的了，得有呢。印度那个，道理有重要。啊，这样呢，印度都是宝马的呀，对，也没办法，宝马都是生产的嘛，咱们太难了吧？宝马嘞，哎，这个，这家伙在那里走没？哦，先一三国那都来拆个家嘞，走，是吧？是啊，呗，生产的嘛是。这家啊，讲到路，第，大都对那个里边，他娃娃等出来嘞，我跟侬没得嘞，跟保安是吃不了，比你家的看嘛都是屁，我比天津的有。比偏低哟，那个轨道都完了嘛来细的，这条路比阿森那个路牛比它，我偏了一点，讲细的啊，一路的嘛 ，BH 内的看嘛 ，BH 内的都 five to seven 嘛，二百嘛，所以比它细的偏了一点，讲细的，那叫第五嘛，比 spiral line 路完了加盐，阿们那是理查的 ，spiral line 出来新边引进，我们比个。透的 proof 面，哎你妈的啊！像那路三十步路嘞，哎你呀的嘛，不咋行，第 proof 面啊，一样瘦多了嘞，不咋行没好。那路里哪嘛你买的股票嘛是，哎那里嘛三十多，俺爷俺娘俺们那几万嘞，他吃钱嘛都要把握，皮皮皮皮那皮多了吧？那咯，那里有三步路的路就能听嘛嘞。
不咋，爱收豆的皮嘞，那在哪里标标啊？
就这样了，爱说东西都嘛了，你爱写的，咱们都话了 ，radioactive， 人类撇的还是写的，我都话都就过了，咱们 alpha radio 出来，爸妈都表示那不是吧？我都是就过了，爱说东西帮财务老写，那小娃家嘛，今年我那一百没跌死完，小娃家了嘞，那帮那差不多能提过 half life 写的，今年嘞，然后今年路东人嘞不打了了，第 half life 写一撇的。啊，里边讲到路，的 radioactive 撇的 radio 嘞，这个嘞，哦，出来路，我第二把路，对了嘛，阿们那奶奶里边出了，别的那阿姨没事。
讲对天猫牛也标价进来呗，你的人在这对半年里边呀，干哪路，地马呗，在哪来的呀？是，那路边嘛，偏的生意好。
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နှားဆင်နိုင်ပါတယ်။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲပြောပြပေးပါမယ်ရှင်။
နေပြည်တော်အချင်းထောင်မှာဖမ်းဆီးထောင်ချခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုတွေကအာဂရီမှု6မှုကိုစစ်ကောင်စီအထူးတရားရုံးကဒီကနေ့အောက်တိုဘာလ6ရက်နေ့မှာပယ်ချလိုက်ပါတယ်။ဒါပေမဲ့ဥပဒေကြောင့်အရနောက်ဆုံးအဆင့်ဖြစ်တဲ့တရားသူကြီးချုပ်ထိအယူခံတင်မှုဒေါက်ဆန်းစုကြည်ရဲ့ရှင်းနေတွေကပြင်ဆင်နေကြောင်းဒီအမှုနဲ့နှိစက်သူတွေကပြောပါတယ်ခင်ဗျာ။ဖောက်ပြန်ပြောင်းလဲနေတဲ့ဥရယာတီကြောင့်လွန်ခဲ့တဲ့6နှစ်အတွင်းနိုင်ငံပေါင်း44နိုင်ငံကကလေးငယ်ပေါင်း53သန်းကျော်ဟာအိုးပြစ်အိမ်ပြစ်အခြေအနေရောက်ခဲ့ကြတာမှာအရှေ့အာရှနဲ့ပစိဖိတ်ဒေသကအဆိုးဆုံးဖြစ်တယ်လို့ UNICEF အဖွဲ့ကပြောကြားလိုက်ပါတယ်။ကလေးငယ်များစောင့်ရှောက်ရေးရန်ပုံငွေအဖွဲ့ UNICEF ကဒီကနေ့အောက်တိုဘာလ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာအရတနေ့ကိုကလေးငယ်ပေါင်း 2,000 လောက်တဘာဝဘေးဒဏ်ကိုခံနေကြရတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။အီရန်နိုင်ငံမှာထောင်ဒဏ်12နှစ်အကျဉ်းချခံရတဲ့ထင်ရှားတဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူနာဂက်စ်မိုဟာမက်ဒီကို2023ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်နော်ဝေးနိုင်ငံနိုဘယ်ကော်မတီကရွေးချယ်လိုက်ပါတယ်။အီရန်အာနာဘိုင်းရဲ့73ကြိမ်တိုင်တိုင်ဖမ်းဆီးခံရပြီး5ကြိမ်ပြစ်ဒဏ်ပေးခံရမှုတဲ့နာဂက်စ်မိုဟာမက်ဒီဟာစုစုပေါင်း1032နှစ်နဲ့ကြိမ်ဒဏ်154ချက်ကိုလည်းရိုက်ခံခဲ့ရပူပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Hamley နဲ့ Justin Twist တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။သောရရှင်များရဲ့နဲ့တကွမြမပြည်သူပြည်သားအလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြည့်ကြပါသည်ရှင်။
This program has come.